Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2024ခုနှစ်ဒီဇင်ဘာလ29ရက်တောက်ကြံဒီမနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုအစီအစဉ်ပထမပိုင်းနာယူဘက်ကိုရေဒီယိုကနေလိုင်းဒိုမီတာ40 32 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနအီလုံးစာအစီအစဉ်တွေကိုတော့ Digital Line တွေဖြစ်တဲ့ Lumi ဆွေရုပ်သံ Line VOA နော်မပိုင်း Internet စာမျက်နှာနဲ့ Facebook YouTube ကနေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနက်ခင်းအစီအစဉ်လေးကိုကျွန်တော်စီသူကတောင်းယူတင်ဆက်သွားမှာပါခင်ဗျာ
ဒီမဲ့မြို့တော်စိတ်ကံကိုအစ္စရေးကတိုက်ခိုက်ခဲ့ရမှာ WHO အကြီးအကဲရှိရာအနီးမှာပါကြားရောက်ပောက်ကွဲခဲ့ပါတယ်။ချုပ်ချခံရတဲ့အာဆတ်အစိုးရကို၆ခံတဲ့သူစစ်သွေးကြွားတွေကိုစီးရီးယားအာဏာပိုင်တွေကစတင်ရှင်းလင်းနေပါတယ်။အင်ညာနိုင်ငံမှာစစ်ဘွားပြုတ်ပြင်းပြောင်းလဲမှုတွေဥဆောင်ပြုလုပ်ခဲ့သူပုညေချုပ်မိုဟာမက်ဆင်းဟာအသက်62နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါပြီ
။အဲဒီလိုထိတ်တန်းရောက်နေတဲ့သတင်းတွေနဲ့အတူ2024ခုနှစ်အတွင်းထူးခြားဆန်းပြားတဲ့သတင်းတွေစုစည်းထားတဲ့အထူးအစီအစဉ်ကိုလည်းတင်ဆက်သွားပါမယ်။ဒါအပြင်အပတ်စဉ်တင်ဆက်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်တိုင်းရင်သတင်းလွှာနဲ့ကျမ်းမာရေးအစီအစဉ်တွေကိုလည်းထုတ်လွှင့်သွားဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်ပြုသက်ကပြောပြပေးမှာပါခင်ဗျာ
။ရီမင်ကဟူသီတပုံတွေတင်ထားတဲ့ဆာနာမြို့တော်နဲ့ရီမင်စိတ်ကန်းတွေကိုပြစ်မှတ်ထားပြီးကျေဇဗရီနေမှာအစ္စရေးကတိုက်ခတ်ရမှာဆာနာလေးစိမ်းမှာလင်းမော်တက်ဖို့လုပ်နေတဲ့ WHO အကြီးအကဲရှိရာနေရာနားမှာပါထိမှန်ခဲ့ပါတယ်။WHO အကြီးအကဲ Tedros Ghebreyesus ကသူနဲ့မီတာအနည်းငယ်အကွာမှာကြက်ရောက်ပောက်ကွဲမှုဖြစ်ခဲ့ပြီးလင်းမူရန်တူဒဏ်ရာရသလိုလေကြောင်းထိ ंछ ုပ်ရင်မျောစင်းလင်းမော်တက်မဲ့ခီးတဲ့ထွက်ခွာရနေရာနဲ့လင်းပြေးလန်းပျက်စီးသွားခဲ့တယ်လို့လူမှုမီဒီယာမှာရေးပါတယ်။ဒါပေမဲ့တခြားကုလဝန်ထမ်းတွေတော့ထိခိုက်မှုမရှိဘူးလို့ပြောပါတယ်။ဘသူပြစ်ခတ်တယ်ဆိုတာကိုတော့ဖော်မပြပါဘူး။ဟူသီတွေကအန်ရအချစ်ပိအိုရော်တွေစတင်တက်ဆင်ခဲ့ပြီးတဲ့နောက်မှာအစ္စရေးကတိုက်ခိုက်တာဖြစ်ပါတယ်။အစ္စရေးစစ်တပ်ကတော့သူတို့ဟာဟူသီတွေအုံပြုနေတဲ့ရှာနာနိုင်ငံတကာလေဆိပ်ကသူတို့ရဲ့အခြေခံဆောက်အုံတွေအပြင်အီရန်စီကလက်နက်တွေခိုးသွင်းဖို့နဲ့အီရန်အခြေခံအရာရှိတွေယီမင်ကိုဝင်လာလေ့ရှိတဲ့ဟိုရီဒါအက်ဆလစ်နဲ့ရတ်ကန်တစ်မျိုးတွေကစိတ်ကန်းတွေနဲ့ဒဏ်ဘေးဆိုင်ုံတွေကိုတိုက်ခိုက်တယ်လို့ပြောပါတယ်ဖြုတ်ချခံရတဲ့အာဆတ်ဆွေကိုထောက်ခံတဲ့စစ်သွေးကြော်တွေကိုစီးရီးယားအာဏာပိုင်အသစ်တွေကကျေတရေးနေမှာစတင်ရှင်းလင်းနေပါပြီစီးရီးယားနောက်ပိုင်းကတာတော့စပင်းနဲ့မဦးစားပေးရှင်းလင်းနေတာဖြစ်ပြီးစစ်သွေးကြွအဖွဲ့ဝင်တို့အသက်ခံရတယ်လို့သတင်းတွေမှာဖော်ပြပါတယ်။ရှီရက်ကိုအခုထိန်းချုပ်ထားတဲ့တပုံအဖွဲ့ကအဖွဲ့ဝင်14ဦးကိုအာဆက်လွန်လာသူတွေကတပ်ဖြတ်ခဲ့တဲ့နောက်တနေ့မှာအခုလိုရှင်းလင်းစတင်တာပါ။ရှီရက်ပြည်နယ်ဝင်ကြီးအစ်တစ်ကတော့ဒဏ်ဟာချုံခိုတိုက်ခိုက်ခံရတာဖြစ်ပြီး10ဦးလက်ဒဏ်ရာရကြောင်းနဲ့ရှီရက်လုံခြုံရေးကိုထိပါသူဘသူကိုမဆိုနှိမ်နှင်းမယ်လို့ Telegram လူမှုကွန်ရက်မှာရေးပါတယ်။ရှီရက်လူခွင့်အဆောင်ကြီးအဖွဲ့ကတော့ရှီရက်ကနာမည်ဆိုးနဲ့ကြော်ကြတဲ့ရှင်နာရအချင်းတောင်မှာခုမြတ်မိတ်တွေထုတ်ပြန်ခဲ့တဲ့အာဆတ်ဆူရအဖွဲ့ကအရာရှိဟောင်းတွေကိုဖမ်းဖို့အတွက်ကြိုးစားချိန်မှာတိုက်ခိုက်ခံရတာလို့ပြောပါတယ်။တချိန်ထဲမှာပဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကြီးအကဲဖီလီပူဂရန်ဒေးကစီးရီးယားကနေထွက်ပြေးခဲ့တဲ့ဒုက္ခသည်9000ကျော်ကလွန်ခဲ့တဲ့သတင်း3ဖက်အတွင်းမှာပဲနိုင်ငံတဲကိုပြန်ပြီးဝင်လာနေကြကြောင်းနဲ့ပြန်လာသူတွေတဖြည်းဖြည်းများလာပြီးဘီလို့ချက်တဲ့ပြင်းနေမှာပြောပါတယ်။ဒီသတင်းဖတ်တဲ့မြေထဲပင်လဲနိုင်ငံတကာရေးပြင်းမှာသူတို့ကုမ္ပဏီရဲ့ကုန်တင်သင်္ဘောတစ်စင်းအကြမ်းဖက်သမားတွေတိုက်ခိုက်တာခံခဲ့ရတယ်လို့ရုရှားအစိုးရဘိုင်း Oberon Logistica ကုမ္ပဏီကပြောပါတယ်။ Saint Petersburg ကနေ Vladivostok ကိုသွားမဲ့သူတို့ရဲ့ Asia Major သင်္ဘောဒီဇင်ဘာ23ရက်နေ့ကတိုက်ခိုက်ခံရတာဖြစ်ကြောင်းပြောပေမဲ့ဘယ်သူလက်ချက်ဖြစ်နိုင်လဲဆိုတာကိုတော့ထုတ်မပြောပါဘူး။သူတို့ရဲ့ကုန်သင်္ဘောကနေတနင်္လာနေ့ကအကူအညီတောင်းခံခဲ့တာတွေ့ရပြီးအင်္ဂါနေ့အစောပိုင်းမှာတော့စပိန်ကမ်းလွန်ကနိုင်ငံတကာရေးပိုင်တဲ့ထဲနစ်မြုပ်သွားခဲ့တာဖြစ်ပါတယ်။ရုရှားကာဝေးဝန်ကြီးဌာနပိုင်ကုမ္ပဏီကတော့ဒီသင်္ဘောဟာမနစ်မြုပ်ခင်မှာဇက်တိုက်ပောက်ကွဲမှု3ချိန်ဖြစ်ပွားတယ်လို့ပြောပါတယ်။ဒါပေမဲ့သူတို့သင်္ဘောအကြမ်းဖက်တိုက်ခိုက်မှုခံရတာနဲ့ပတ်သက်တဲ့အထောက်အထားတစ်စုံတစ်ရာကိုတော့ထုတ်မပြောပါဘူး။ရုရှားနိုင်ငံရဲ့ဝန်ကြီးဌာနဖြစ်ရဆုံဆိုင်ဌာနကတော့ဒီသင်္ဘောဟာအင်ဂျင်ကမ်းကနေပောက်ကွဲမှုဖြစ်ပွားခဲ့ပြီးတဲ့နောက်နစ်မြုပ်တာလို့ပြောပါတယ်။
ဒီ American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925kHz 1865 32kHz 6153ညာနဲ့40kHz 8933ညာတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ VOA American တန်ကတောက်ကြမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ India နိုင်ငံရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုနဲ့ American နဲ့တောင်ပိုင်းမှာ nuclear သဘောတူညီချက်ရေးဆွဲခဲ့သူအသက်92နှစ်ရှိပြီဖြစ်တဲ့ India ဝန်ကြီးချုပ် Hong Manmohan Singh ကြေပင်းနေကကွယ်လွန်သွားပါပြီ။တကြီးယောဂါကြောင့်ဆေးကုသမှုခံရသူဝန်ကြီးချုပ် Hong ဟာကြေပင်းညနေကနေမှာရုတ်တရက်တတိလစ်သွားခဲ့တာကြောင့် New Delhi က All India စစ်သိပ္ပံမှာလက်ခံကုသပေးခဲ့ရတယ်လို့ဆေးရုံကကြေညာချက်ထုတ်ပြန်ပါတယ်။ Manmohan Singh ဟာ India နိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်တဲ့ဆန်နှစ်ကြာတက်တန်းအကြဆုံးတာဝန်ထမ်းဆောင်ခဲ့သူသူဖြစ်တယ်လို့တကြည်ပြီးဂုံတိတ်ခါရှိသူတဦးဖြစ်နေထင်ရှားပါတယ်။သူကလှုပ်ကြံခန်းတဲ့ဝန်ကြီးချုပ် Rajiv Gandhi ရဲ့ဇနီးစိုးရဂန်ဒီရဲ့နေရာမှာအစားထိုးတာဝန်ယူဖို့2004ခုနှစ်မှာရွေးချယ်ခန့်အပ်တာခံခဲ့ရပါတယ်။ဝန်ကြီးချုပ်ဂျာရူကလည်းအနားယူခဲ့တဲ့နောက်ပိုင်းသူကမထင်မရှားနေထိုင်သွားခဲ့သူဖြစ်ပါတယ်။အချင်းကျခန်းရတဲ့ဝန်ကြီးချုပ် Hong Imran Khan ကိုထောက်ခံသူအယောက်60ကိုပါကစ္စတန်စစ်ခုံရုံးကကျေစပရင်းနေမှာနှစ်ရှည်ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။စစ်တပ်အဆောက်အဦတွေကိုတိုက်ခိုက်တယ်လို့ဆွဆွဲပြီးထောင်နဲ့နှစ်နှစ်ကနေ10နှစ်ထိပြစ်ဒဏ်နဲ့ချမှတ်တာဖြစ်ပါတယ်။ဒီထက်မှအသက်82နှစ်အရွယ်ဝန်ကြီးချုပ်ဟောင်းရဲ့တူဖြစ်သူအပြင်စစ်တပ်ရရှိဟောင်းနှုတ်လဲပါတယ်လို့ပါကစ္စတန်စစ်တပ်သတင်းမှာဖော်ပြပါတယ်။ခန်းကိုအဂရီလိုက်စားမှုနိုင်ငံတော်အချင်းချင်းပြစ်အောင်လုပ်မှုနဲ့စစ်တပ်ပေါ်မှာရန်ပြုအကြမ်းဖက်မှုအပါအဝင်ဆွဲချက်အများပြားနဲ့2023ဩဂတ်စ်လကတည်းကအကျဉ်းချထားတာပါ။ခန်းမြက်PDI ပါတီကအဖွဲ့ဝင်25ယောက်ကိုလည်းအလားတူဆွဲချက်တင်နဲ့ပြီးခဲ့တဲ့သတင်းပတ်ထဲမှာစစ်ခုံရုံးကပြစ်ဒဏ်ချတာဖြစ်ပါတယ်။ခန်းကိုထောက်ခံသူတွေက2023မေလတနင်္ဂနွေလုံးတိုင်းတန်တဲ့လူမှုဆန္ဒပြပွဲတွေလုပ်ရမှာစစ်တပ်အဆောက်အဦအများပြားကိုဝင်ရောက်စီးနှင်းခဲ့ကြောင်းဆွဆွဲထားတာဖြစ်ပါတယ်။ PDI ပါတီကတော့စစ်တပ်ရဲ့လူမှုမျက်ကွယ်တရားရှင်မှုကိုလက်မခံပယ်ချပါတယ်။ American ကတော့လွတ်လပ်မျှတတဲ့တရားရှင်မှုလုပ်ဖို့တိုက်တွန်းနေတာပါ။လုံးကအနှစ်20ကအိန္ဒိယသမုဒ္ဒရာဆူနာမီရေလိုင်းတံခံရပြီးအသက်ဆုံးပါခဲ့ရသူလူပေါင်း23,000လောက်တဲ့အောက်မေ့ပွဲအခမ်းအနားတွေကိုအင်ဒိုနီးရှားထိုင်းအိန္ဒိယနဲ့သရီလင်္ကာနိုင်ငံတွေမှာချက်တပင်းတွေကကျင်းပပါတယ်။ကမ္ဘာသမဲမှာအဆိုးအဆုံးသဘောဝဘေးဒဏ်တစ်ခုဖြစ်မှတ်တမ်းတင်ခဲ့ရတဲ့ဆူနာမီဒဏ်ကိုခံရတဲ့အင်ဒိုနီးရှားနိုင်ငံအာရှပြည်နယ်ကလူပေါင်း14,000ကျော်ကိုမြှုပ်နှံထားတဲ့ဦးလီရေဟိုးရွာမှာလူမှုစုဝေးပြီးအောက်မေ့ပွဲအခမ်းအနားကျင်းပပါတယ်။အင်ဒိုနီးရှားရဲ့မြောက်ဘက်အစံဆုံးဘန္ဒာအာချဲပြည်နယ်ကပြန်ကုတသမတ်ငရင်းနဲ့အတူဆူနာမီရေလိုင်းတံအဆိုးအဝါဆုံးခံရတာပါ။အခုတော့ကမ်းခြေတလျှောက်ဆူနာမီသတိပေးစနစ်တွေတပ်ဆင်ထားပြီးဖြစ်ပါတယ်။ထိုင်းနိုင်ငံမှာလည်းဖမ်းကပြည်နယ်ကတငါရွာလေးဖြစ်တဲ့ဘန်နမ်ခမ်းမှာဆူနာမီဒဏ်ခံပြီးတေဆုံးရသူတွေအတွက်အောက်မေ့ပွဲအခမ်းအနားကျင်းပပါတယ်။ထိုင်းမှာတေဆုံးရသူ8,000ကျော်ရှိပါတယ်။အိန္ဒိယနိုင်ငံတနာတမီနာဒူးပြည်နယ်ကမရီနာကမ်းခြေမှာလည်းရာနဲ့ချီဆူဝဲပြီးအောက်မေပွဲအခမ်းအနားကိုကျင်းပခဲ့ကြတာပ
ါ။နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါ။ဒီဇင်ဘာလ28ရက်တောက်ကြောင်မနက်ခင်း VOA စီစဉ်တွေကိုမနက်6နာရီကနေ9နာရီထိတင်ဆက်ပေးနေပါတယ်။ကျွန်တော် VOA ကတင်ဆက်နေတဲ့စီစဉ်တွေကို VOA ရဲ့ Internet ဆိုင်မှာwamish.viewnews.com မှာတော့ချိန်မျိုးတော့ရောက်ကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube ကနေလည်းဗီဒီယိုတွေ၊ရုပ်သံတွေ၊စာသားတွေကိုဝင်ရောက်ဖတ်ရှုကြည့်ရှုနိုင်ကြပါတယ်။တောင်ကြောင်တွေတင်ဆက်ပေးနေကြအပတ်စဉ်စီစဉ်တွေမတင်ဆက်ခင်ခုရင်ဆုံးတော့နှစ်ကုန်အထူးစီစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်။2024ခုနှစ်အတွင်းကမ္ဘာတစ်လွှားဖြစ်ပျက်ခဲ့တဲ့သတင်းတွေကတမှုထူးခြားတဲ့သတင်းလေးတွေကိုကိုငင်းချမ်းနဲ့မတ်မြတ်သဇင်အောင်တို့ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
ဂျာမနီနိုင်ငံမြူးနိခ်မြို့မှာစန္ဒယားကြီးတလုံးကိုလေထဲမှာဒေါင်လိုက်ထောင်ပြီးတော့တည်ပြနေပါတယ်။အမြင့်ပေ30ကျော်လေထဲမှာဒေါင်လိုက်ထောင်ထားတဲ့စန္ဒယားကြီးကိုလေထဲမှာပဲဆစ်လူမျိုးစန္ဒယားပညာရှင်အယ်လန်အော့ရှ်ကဒေါင်လိုက်လိုက်တီးခဲ့တာပါ။အခုလိုဖြောပြီးမှုတွေမှာစောင်းရံဒီရဲ့နေတာအတူဆုံးနေဖြစ်တဲ့ဒီဇင်ဘာ22ရက်နေ့တွေရည်ရွယ်ဖန်တီးထားတဲ့သချင်းကိုတည်ပြခဲ့တာဖြစ်ပြီးတော့Piano Vertical လို့ခေါ်တဲ့ဆန်နီယန်ဒေါင်လိုက်တီးပြတဲ့အမှုပညာပြခွဲရဲ့အစိတ်ပိုင်းလေးဖြစ်ပါတယ်။သူရဲ့နေ့စဉ်ဖြောပြမှုတွေမှာပတ်ဝန်းကျင်ကလေတံတွေ၊နှင်းမိုးနဲ့ရေခဲတံတွေကိုလိုက်ပြီးတော့ဆန်နီယန်အတံတွေကိုနေ့စဉ်နေနေစီပြောင်းပြီးတော့တီးခဲ့တယ်လို့ Roche ကပြောပါတယ်။နားထောင်နေသူတွေအနေနဲ့လည်းအေးဆက်နေတဲ့ဆောင်းရာသီမနက်ခင်းပိုင်းတွေမှာနားထောင်ရတာကြောင့် အနွေတွေတွေကိုအထက်ထက်ဝတ်ထားရပါတယ်။မြေနဲ့ပြောင်းလဲနေတဲ့သဘာဝပတ်ဝန်းကျင်အတန်တွေကိုနားဆင်စီချင်တာကြောင့်အခုလိုဒေါင်လိုက်ဆန်နီယာတီးဖို့အကြံဉာဏ်ရခဲ့တာလို့ရော့ရှ်ကပြောပါတယ်။သူကဆောင်းရာသီရဲ့နေ့တာအတူဆုံးနေ့ကနေနွေရာသီရဲ့နေ့တာအရှည်ဆုံးနေ့အထိ182ရက်ကြာမနေ့တိုင်းနေမထွက်ခင်အခုလိုဖြောပြဖို့စီစဉ်ထားပါတယ်။နောက်ဆုံးမှာတော့အခုလိုနေ့စဉ်ပြောင်းလဲသွားတဲ့တီးဂီတာအတန်တွေကိုဆွစ်ဇာလန်နိုင်ငံမှာပွဲကျင်းပတင်ဆက်ဖို့ရှိပါတယ်ရှင်။
ဂျပန်နိုင်ငံမှာနှစ်ပေါင်း1250ကျော်အတွင်းအမျိုးသမီးတွေပထမဆုံးအကြိမ်ပါဝင်ဆင်နွှဲတဲ့ကိုလုံးဒီပွဲတော်ကိုဖျားကြောင်တစ်ခုမှကျင်းပခဲ့ပါတယ်။ဒါအားလည်းဂျပန်နိုင်ငံအတွင်းကြားမဒန်းတူညီမျှရေးနဲ့အမျိုးသမီးတွေပါဝင်ခွင့်နဲ့ပတ်သက်ပြီးပြောင်းလဲလာကြတဲ့အမြင်တွေကိုထင်ဟပ်နေတာပါ။ဂျပန်နိုင်ငံအလယ်ပိုင်းမှာရှိတဲ့ကိုနိုမီယာဖျားကြောင်မှကျင်းပတဲ့ဒီပွဲမှာအမျိုးသမီးအဖွဲ့5ဖွဲ့ပါဝင်ဆင်နွှဲခဲ့တာဖြစ်ပြီးကိုလုံးဒီပွဲတော်လို့နာမည်ပေးထားပေမဲ့အမျိုးသမီးတွေကရိုးရာဝတ်စုံတွေဝတ်ဆင်ထားပြီးအမျိုးသားတွေကတော့နိုင်ငံပိုင်းလေးတွေပဲဝတ်ဆင်ထားတာပါဒီပွဲတော်မှာအမျိုးသမီးတွေအနေနဲ့ဝါပင်တွေကိုထမ်းလာပြီးဖျားเจ้าကိုလှူဒန်းခဲ့ပါတယ်အမျိုးသမီးတွေပါဝင်ခွင့်ကိုပိတ်ပင်ထားတာမရှိပေမဲ့လည်းသူတို့မပါဝင်တာကိုပဲဂျပန်လူအတိုင်းဝိုင်းကလက်ခံထားတာပါအမျိုးသမီးတွေအနေနဲ့ပွဲတော်ရဲ့အဓိကအစိတ်ပိုင်းတစ်ခုဖြစ်တဲ့တယောက်နဲ့တယောက်တွန်းတွန်းတိုက်တိုက်လှုပ်ပြီးမကောင်းဆိုးဝါးတွေကိုမောင်းထုတ်တဲ့ပွဲမှာတော့ပါဝင်ခဲ့တာမရှိပါဘူးအဲ့ဒီအပိုင်းကတော့အမျိုးသမီးတွေအနေနဲ့ပါဝင်ဖို့ခက်ခဲမယ်လို့အဲ့ဒီဖခင်ကြောင့်ကဘုန်းကြီးတပါးကပြောပါတယ်ခင်ဗျာ
ကိုဆိုဗိုနိုင်ငံကကြက်အမဲတမျိုးကတော့ထူးခြားတဲ့တွန်တန်ကြောင့်နာမည်ကြီးလူကြိုက်များနေပါတယ်ဒီကဘာလုံးကကြက်တွေတွန်တန်နဲ့မတူဘဲနဲ့ဒီကြက်အမဲရဲ့တွန်တန်ဟာ TV ဆက်တန်လို့ White Noise အတန်လို့ဖြစ်နေတာပါ Kosovo Long Crow လို့နာမည်ပေးထားတဲ့ဒီကြက်ဟာမရက်မနာစက္ကန့်20အနည်းစက္ကန့်60လောက်ထိဒီတန်မျိုးနဲ့တွန်နိုင်ပါတယ်တခြားကြက်မဲမျိုးတွေကတော့20စက္ကန့်5စက္ကန့်နဲ့8စက္ကန့်လောက်ထိပဲတွန်နိုင်တာပါဒါမျိုးမွေးတာဟာဝါသနာထက်ပိုပါတယ်လို့ဒီကြက်မျိုးကိုမွေးထားသူ Fabzi Alu ကပြောပါတယ်2014ခုနှစ်မှာကြက်မျိုးစံနှုန်းသတ်မှတ်ရေးဥရောပကော်မတီကကိုဆူဘိုလွန်ခရိုဝါကိုကြက်မျိုးတစ်မျိုးအဖြစ်သတ်မှတ်ခဲ့ပါတယ်သူမွေးထားတဲ့ကြက်မျိုးတွေဟာဒေသတွေမှာပဲရနိုင်တဲ့ကြက်မျိုးတွေဖြစ်တယ်လို့ကိုဆူဘိုနိုင်ငံမျိုးတော်ပရက်စတီနာကကြက်မွေးမြူသူ Fabzi Alu ကပြောပါတယ်ဒါကြောင့်မို့လို့တခြားကြက်မျိုးတွေထဲအခုလိုထူးခြားတဲ့အတန်ရှိတဲ့ကြက်မျိုးကိုပို့သဘောကျတယ်လို့လည်းသူကပြောပါတယ်ရှင
်အမျိုးသမီးတွေဓမ္မတာလာတဲ့အခါခံစားရတဲ့နာကျင်မှုဝေဒနာတွေကိုအမျိုးသားတွေစာနာနားလည်တက်စေဖို့စမ်းသပ်လို့ရတဲ့71မျိုးကိုဂျပန်နိုင်ငံမှာတည်ထွင်ထားပါတယ်နိုင်ငံကအမျိုးသမီးများနေ့မရောက်ခင်ကျင်းပတဲ့ပွဲတစ်ခုမှာဂျပန်ဆက်သွယ်ရေးကုမ္ပဏီတစ်ခုကအမျိုးသားဝန်ထမ်းတွေအနေနဲ့ Pirio Night ဆက်ကလေးဘိုက်အောင်နာတက်ဆင်ထားပြီးဓမ္မတာလာတဲ့အခါနာကျင်တဲ့ဝေဒနာတွေကိုစမ်းသပ်ခံစားခဲ့တာပါဒီဆက်ကလေးရဲ့ခလုတ်ကိုနှိပ်လိုက်တာနဲ့ရက်စစ်လှိုင်းကလေးတွေထုတ်လုပ်ပေးပြီးတော့ဘိုက်အောက်ကကြွက်သားတွေကိုနာစေတာပါဒီစမ်းသပ်မှုတွေမှာအမျိုးသားတအူးဟာနာကျင်တဲ့အတွက်လူခွေကြသွားခဲ့ရပြီးတချို့တွေကတော့အမျိုးသမီးတွေလားစင်ခံစားရတဲ့နာကျင်မှုအပေါ်အံ့ဩရတဲ့အကြောင်းလည်းပြောပါတယ်နာရာအမျိုးသမီးတက္ကသိုလ်ကသူတေတီတအူးကအစာပြိုးတီထွင်ခဲ့တာဖြစ်ပြီးတော့အိုဆာကာဟီကူဆွန်ဦးတီထွင်တဲ့ကုမ္ပဏီတစ်ခုနဲ့ပူးပေါင်းပြီး2019ခုနှစ်ကတည်းကစတင်ထုတ်လုပ်ခဲ့တာပါ2023ခုနှစ်ကတည်းကလည်းအစိုးရနဲ့ပုပ်ပလီကကုမ္ပဏီအခု40လောက်ကိုတင်တန်းပေးခဲ့ပြီးလူငယ်တွေကိုလည်းကျောင်းတွေမှာအခြေခံလိင်ပညာပေးအစီအစဉ်တွေကိုတင်ကြားတာတွေလည်းလုပ်တဲ့အကြောင်းအိုဆာကာဟီကူကုမ္ပဏီကပြောပါတယ
်ခွေးရှင်နိုင်ငံသူဖလန်တီနာကာဖူလာဟာရေခဲပြင်အောင်မီတာအနည်း140အထိဘာအထောက်အကူမှမပါဘဲအလွတ်ရေငုပ်ပြီးဂင်းနက်စ်ကမ္ဘာမှတ်တမ်းဆန်းကျင်တင်လိုက်ပါတယ်။ရေရပြားတစ်ခုပဲခြေထောက်မှာတက်ဆင်ထားပြီးတော့အောက်ဆီဂျင်မှုမပါဘဲအေးဆက်နေတဲ့အီတလီအယ်ပစ်တောင်တန်းတွေပေါ်ကလာဂူဒီအန်ရက်ဆာဗာရေကန်ကြီးရဲ့အောက်ခြေကိုငုပ်ခဲ့တာပါ။သူရေငုပ်တဲ့အချိန်မှာရေရဲ့အပူချိန်က3ဒီဂရီဆယ်ဆီယပ်စ်ပဲရှိပြီးတော့နှင်းတွေလည်းကျနေပါတယ်။ရေငုပ်ချိန်1မိနစ်40စက္ကန့်ကြာခဲ့ပြီးတော့သူ့ရဲ့နှလုံးခုန်နှုန်းက1မိနစ်ကိုအချက်90အထိရောကျသွားခဲ့တာပါ။သူဟာ2019ခုနှစ်ကဂျပန်နိုင်ငံသူယာစုကိုအိုဇီကီက126မီတာရေငုပ်ပြီးတင်ထားတဲ့ဆန်ချိန်ကိုချိုးလိုက်နိုင်တာပါ။နောက်ရက်မှာပဲရေရဲ့နှစ်ခုနဲ့အနည်းမီတာ80ကျော်အလွတ်ရေငုပ်ပြီးတော့ဆန်ချိန်တင်ခဲ့ပါတယ်။ဇာဗီယာနိုင်ငံဘဲလ်ဂရိတ်မြို့တော်မှာဇူလိုင်လတုန်းကကျင်းပတဲ့ကမ္ဘာအလွတ်ရေငုပ်ပြိုင်ပွဲမှာလည်းသူကဝင်ရောက်ပြီးတော့ရှင်ပြိုင်ခဲ့ပါတယ်ရှင
်ဂျပန်နိုင်ငံတိုကျိုမြို့မှာအများပြည်သူသုံးအင်တာတွေကိုလဲပတ်နိုင်တဲ့ခီးသွားအစီအစဉ်တစ်ခုကိုစတင်လိုက်ပါတယ် ဒါရီအားလုံးကိုကြည့်ဖို့အတွက်အချိန်နှစ်နာရီပေးရမှာဖြစ်ပြီးတော့တိုဂျိုမြို့ရှင်ဘူယာရဲကွပ်အတွင်းမှာရှိတဲ့ခိရှိပြေအင်သာ18ခုအနက်9ခုကိုလိုက်ပြပေးမှာပါ။အဲ့ဒီအတွက်ကုန်ကြဈေးကတော့ဂျပန်ယန်ငွေ 4,950 အမေရိကန်ဒေါ်လာနဲ့ဆိုရင် $32 ကျော်ကျသင့်မှာပါ။ဂျပန်နိုင်ငံကအများပြည်သူသုံးအင်သာတွေဟာအင်မတန်မှတန်ရှင်းပြီးလုံခြုံမှုရှိတဲ့အတွက်သွားရောက်လဲပတ်ကြီးရှုရတာစိတ်ချမ်းသာတဲ့အကြောင်းပြင်သစ်နိုင်ငံကကဘာလှည့်ခီးသွားတဲ့အုပ်ကပြောပါရယ်အမေရိကန်နဲ့ပြင်သစ်နိုင်ငံတွေမှာဆိုရင်တော့အများပြည်သူသုံးအိမ်သားတွေဟာတန်ရှင်းမှုအားနည်းတာကြောင့်မသွားပြတဲ့အကြောင်းဒီခီးသွားကပဲပြောပါရယ်အများပြည်သူသုံးအိမ်သားလို့ကြားလိုက်တာနဲ့ညစ်ပတ်နံစော်ပြီးမဲမောင်ကြောက်เสียကောင်းတဲ့နေရာအဖြစ်ပဲစိတ်ထဲမြင်တတ်ကြတာမို့လို့အခုလိုအိမ်သားတွေဟာကဘာလှည့်ခီးသွားတွေတကူးတကလာကြည့်ရတဲ့နေရာတွေဖြစ်လာတာပါဒီအိမ်သား18လုံးဟာဆိုရင်ဖြင့်နီပွန်ဖောင်ဒေးရှင်းရဲ့ထောက်ပံ့မှုနဲ့တည်ဆောက်ထားတာဖြစ်ပြီးအများပြည်သူအလွယ်တကူသုံးနိုင်ဖို့နဲ့အမှုပညာလက်ရမြောက်ဖို့ဦးစားပေးဖန်တီးထားပါတယ်။ဂျပန်နိုင်ငံကထုတ်လုပ်တဲ့တိုတိုအိမ်သားဘိုးတိုင်းတွေဟာလည်းမျိုးစုံအသုံးပြုလို့ရတဲ့ပစ္စည်းလေးတွေပါဝင်တာကြောင့်အမေရိကန်ကတ်တွန်းဇာတ်လမ်းတွေမှာတော့လူကူးတကတင်ဆက်ပြသရတဲ့အခြေအနေထိရောက်နေပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံရွေးကောက်ပွဲရှုံးနိမ့်တဲ့အချိန်ကြီးအများဆုံးလူတစ်ယောက်ဟာနောက်ထပ်ရွေးကောက်ပွဲတွေမှာထပ်ပြိုင်မှုရှိနေပါတယ်။အသက်65နှစ်အရွယ်တာယာပြင်ဆိုင်ပိုင်ဆင်တူဖြစ်တဲ့ K. Padmarajan ဟာရွေးကောက်ပွဲ238ကြိမ်ရှုံးနိမ့်ထားပြီးတော့အိန္ဒိယနိုင်ငံမှာရွေးကောက်ပွဲအချိန်ကြီးအများဆုံးရှုံးနိမ့်သူဖြစ်စံချိန်တင်ထားပါတယ်။သူ့ရဲ့ဇာတိတမိုင်းပြည်နယ်တစ်ခုဖြစ်တဲ့ Tamil Nadu ပြည်နယ်မတားမြို့မှာနေထိုင်ပြီးတော့1988ခုနှစ်ခေတ်ကသူကရွေးကောက်ပွဲဝင်ခဲ့တာပါ။သူရွေးကောက်ပွဲကိုဝင်ပြိုင်နိုင်လူတွေကလှောင်ပြောင်ကြပြီးမြဲသူကတော့တာမန်လူတွေလည်းပါဝင်ရှင်းပြိုင်နိုင်တယ်ဆိုတာပြချင်တာကြောင့်လို့ပြောပါတယ်သူအနေနဲ့ရွေးကောက်ပွဲမှာအနိုင်ရဖို့ပြိုင်နေတာမဟုတ်ပဲရှုံးကျင်လို့ပြိုင်နေတာဖြစ်တဲ့အကြောင်းနဲ့ရှုံးရတာကိုပြောတဲ့အကြောင်းနဲ့ပြောပါတယ်ဒီနေ့ထဲ AP19 မှာကျင်းပခဲ့တဲ့သတင်း6ပတ်ကြာရွေးကောက်ပွဲမှာလည်းတမီလာဒူပြည်နယ်ဓမ္မပူရီမြို့နယ်မှာဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။ရွေးကောက်ပွဲပြင်လို့အများကသတ်မှတ်ခေါ်ဆိုတဲ့ဖာမာရာဂျန်ဟာသမရရွေးကောက်ပွဲတွေသာမကဒေသဆိုင်ရာရွေးကောက်ပွဲတွေမှာလည်းပါဝင်ရှင်ပြိုင်ခဲ့ဘူးပြီးတော့သူကလက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီဝန်ကြီးချုပ်ဟောင်းတွေဖြစ်တဲ့အထယ်ဘီဟာရီဗာဂျပါရီမမွန်ဟန်ဆင်းနဲ့ကွန်ဂရက်စ်ပါတီကောင်စာရာဟုဂန်နီတို့ကိုလည်းရှုံ့နှိမ်ထားပူပါတယ်။အခုလိုရှုံ့ကြောင်နှစ်ပေါင်း30အတွင်းပါဝင်ရှင်ပြိုင်ကြီးနဲ့မပုံတင်ကြီးဒေါ်လာ1000ချီကုန်ကြခဲ့တာပါ။အခုလိုရှုံ့နှွေတွေကသူ့အတွက်အမျက်ကတော့အိန္ဒိယနိုင်ငံရွေးကောက်ပွဲအချိန်ကြီးအများဆုံးရှုံ့နှိမ်သူဖြစ်လင်ကာစံချိန်စာအုပ်မှာမှတ်တမ်းတင်ခံထားပါတယ်ရှင
်။နယ်သာလန်နိုင်ငံက Dash ဗကြီးဆီယာမတူဟာတပြိုင်တည်းဗကြီးကား10ချက်ကိုရေးနိုင်တာကြောင့်နာမည်ကြီးလာပါတယ်။အသက်32နှစ်အရွယ်ရာဂျာစီနာဗန်ဒမ်ဆိုသူဗကြီးဆီယာမတူဟာလက်နှစ်ဖက်ခြေနှစ်ဖက်လုံးမှာစုပ်တံကိုကင်ထားနိုင်ပြီးတော့ထိုင်ကုန်တစ်ခုမှထိုင်ပြီးဗကြီးကား10ကားကိုတပြိုင်တည်းဆွဲခဲ့တာပါ။သူရေးဆွဲခဲ့တဲ့ဗကြီးကားတွေကိုတော့ဇပွဲပေါ်ကျမ်းပြင်ပေါ်နဲ့ဗကြီးကားတင်ထားတဲ့ဒေါက်တိုင်တွေပေါ်မှာတင်ထားတာပါ။အာကာသရင်မှုပုံကိုပိုင်ပုံတူပန်တာဝဲဝင်ပုံနဲ့တခြားပုံ9မျိုးကိုလည်းတပြိုင်တည်းရေးဆွဲခဲ့တာပါ။ပါတီပွဲတစ်ခုမှာစိန်ခေါ်တဲ့အနေနဲ့အပြောသဘောအနေနဲ့အခုလိုဗကြီးကားအများကြီးကိုတပြိုင်တည်းရေးဆွဲပြခဲ့တာဖြစ်ပြီးစုပ်ချက်တွေကိုမဆခင်မှာကြိုတင်စဉ်းစားထားရတာပါ။သူရေးဆွဲတဲ့ဗကြီးတွေဟာလက်ရကောင်းလွန်တာကြောင့်ဘဲပုံကခြေထောက်နဲ့ဆွဲထားပြီးတော့ဘဲပုံကလက်နဲ့ဆွဲထားတယ်ဆိုတာကိုသူပဲခွဲခြားနိုင်တာပါ။စိန်ခေါ်မှုတွေကိုနှစ်သက်တဲ့အတွက်လည်းအခုလိုဗကြီးကား10ကားကိုတပြိုင်တည်းရေးဆွဲခဲ့တာဖြစ်ပြီးတော့အခုလိုရေးဆွဲရတာဟာလည်းတရားထိုင်တယ်လို့ပဲစိတ်ငြိမ်စေတယ်လို့ဗကြီးဆီယာမရာဂျာစီနာကပြောပါရယ်။ငယ်စဉ်ကတည်းကဗကြီးဆွဲတာကိုဝါသနာပါခဲ့ပြီးသူ့ဗကြီးကားတွေဟာယူရို6000ကနေ12000လောက်အထိရတယ်လို့အဖေဖြစ်သူဂျာကိုဗန်ဒမ်ကပြောပါရယ်။ဒီဗကြီးဆီယာမရဲ့ဘဲဘက်အုံနောက်နဲ့ညာဘက်အုံနောက်ဟာတခြားသူတွေထက်3ဆလောက်ပိုပြီးဆက်ဆက်နေတယ်လို့သူ့အုံနောက်ကိုလေးလာခဲ့တဲ့တူရကီဂျာမန်အာယုံကျော်ပညာရှင်ကပြောပါရယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံကအော်ရင်ဂူတဲမြောက်ဝန်ကြီးတကောင်ကတော့သူ့အနာသူစီးပွဲဝင်တည့်ရက်တွေနဲ့စီးပြန်ကူနေရကိုသိပ္ပံပညာရှင်တွေပထမဆုံးချိန်ဗီဒီယိုမှတ်တမ်းတင်နိုင်ခဲ့ပါတယ်။စီးပွဲဝင်အရွက်တွေကိုဝါပြီးတော့ရာခူးဆိုတဲ့အော်ရင်ဂူတဲမြောက်ဝန်ကြီးဟာညာဘက်ပါဒဏ်ရာပေါ်ကိုအရွက်တွေကိုအုံပြီးတော့ကုသနေတာကိုမှတ်တမ်းတင်နိုင်ခဲ့တဲ့အကြောင်းသိပ္ပံသတင်းချာနယ်မှာလည်းရေးထားပါတယ်။အင်ဒိုနီးရှားနိုင်ငံကိုနန်လက်ဆာမြူသားဥယျာဉ်ကြီးမှရှိတဲ့အော်ရင်ဂူတန်တွေကို 1994 ခုနှစ်ကလေးကလိလာနေတာဖြစ်ပြီးတော့အခုလိုမျိုးကုသရာကိုတော့ပထမဆုံးမြင်ခဲ့ရတာဖြစ်ပြီးတခြားမျက်ဝန်မျိုးနွယ်တွေဆေးဘက်ဝင်အပင်ကိုရှာပြီးတော့သုံးတာကိုတော့မှတ်တမ်းတင်ခဲ့ပြီးသားဖြစ်ပါတယ်။အဲ့ဒီဒဏ်ရာဟာနှစ်လအကြာမှပျောက်သွားတာကိုလည်းတပ်ပုံမှတ်တမ်းတင်နိုင်ခဲ့ပါတယ်။အခုလိုအမှုချင်းကိုသူ့မေစီကဒါမှမဟုတ်တခြား Orange Gooden တကောင်စီကတင်ယူခဲ့တာဖြစ်နိုင်တဲ့အကြောင်းသိပ္ပံပညာရှင်တွေကခံမှန်းပါတယ်။တခြားမျက်ဝန်တွေကိုကုပေးလားအရင်ကလည်းကိုဖာသာကိုကုဘူးသလားဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့တက်တည်အထောက်ထားထပ်ပြီးတော့လူတွေအကြောင်းသိပ္ပံပညာရှင်တွေကပြောဆိုထားပါတယ်ရှင
်။ဂျပန်နိုင်ငံကအဖျော်ရမကာထုတ်တဲ့ကုမ္ပဏီကီရင်ကအစားအသောက်တွေစားတဲ့အခါအငန်တက်ကိုထုတ်ပေးနိုင်တဲ့မျက်စစ်ဇွန်းတစ်မျိုးကိုဖန်တီးလိုက်ပါတယ်။အစားအသောက်တွေတဲကိုစားအပိုထည့်စရာမလိုပဲဒီဇွန်းကရှာကိုလျှက်စစ်တဲ့အပြော့စားနဲ့တို့ပေးပြီးအငန်တက်ကိုပိုအရသာခံနိုင်အောင်လုပ်ပေးတာပါ။ဒီဇွန်ရဲ့အလေးချိန်ဟာ60ဂရမ်လောက်ပဲရှိပြီးတော့အားပြန်သွင်းလို့ရတဲ့လစ်သီယမ်ဘက်ထရီနဲ့တွဲထားတာပါဒီနည်းပညာကြောင့်အစားအသောက်စားတဲ့အခါပုံမှန်အရသာအတိုင်းပဲရှိနေပြီးအစားအသောက်ထဲစားသုံးဆွဲမှု၃ပုံတစ်ပုံလောက်ကိုရှော့ချပေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းတီထွင်သူပေါမောက်ခဟိုမေးအီမီယာရှိတာကပြောပါရယ်စားအစားများတဲ့အခါသွေးတို့ရောဂါဖြစ်ဖို့အလားအလာများပြီးလေဖြတ်တာနဲ့တခြားရောဂါတွေကိုလည်းဖြစ်စေတာပါဂျပန်နိုင်ငံမှာအရွယ်ရောက်သူတို့ဟာတနေ့ကိုပြန်မြစား10ဂရမ်လောက်စားနေပြီးဒါဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ပေးထားတဲ့ပမာဏထက်နှစ်ဆလောက်များနေတာပါဒါကြောင့်ဂျပန်တွေစားလျှော့စားစေဖို့အငန်တက်ကိုဖန်တီးပေးတဲ့လျှက်စစ်ဇွန်ကိုတီထွင်ပစ်ခဲ့တာလို့ကီရင်ကုမ္ပဏီကသူတည်တီ IE Sato ကပြောပါတယ်ဒီဇွန်တွေကိုအွန်လိုင်းကရောင်းချပေးမှာဖြစ်ပြီးတစ်ခုကိုဂျပန်ယန် 1,800 အမေရိကန်ဒေါ်လာနဲ့ဆိုရင်တော့$128နဲ့ရောင်းချပေးမယ်လို့ကီရင်ကကြေညာထားပြီးအားနှစ်အတွင်းမှာတကဘာလုံးမှာအသုံးပြုသူတန်းတန်းလောက်ရှိလာစေဖို့လည်းရည်ရွယ်ပါတယ်ခင်ဗျာ
။တန်ကိုရီးယားနိုင်ငံကဟာတာကီဆောင်တူကတော့မဟာယာနဘုန်းတော်ကြီးတစ်ပါးလိုဝတ်ဆင်ပြီးတစုံလာပြီးဗုဒ္ဓနည်းအထိမ့်မှတ်ပွဲတစ်ခုမှာဗုဒ္ဓတရားတော်တွေကို EDM လို့ခေါ်တဲ့ Electronic Dance Music Electronic အကဂီတာဖြစ်ပြောင်းပြီးတော့ DJ နဲ့ဖြိုးပြီးခဲ့ပါတယ်။DJ New Jeans Nim လို့နာမည်ပေးထားတဲ့ဒီအသက်48နှစ်အရွယ်ဟာတာတီဆောင်ယုံဆောင်ဟိုဟာဘုရားဘာသာဘုန်းတော်ကြီးတပါမဟုတ်ပေမဲ့ဘုရားတရားတော်တွေကိုလူငယ်တွေနှစ်သက်တဲ့ EDM ဂီတာဖြစ်ပြောင်းပြီးတော့ဖျော်ပြခဲ့တာပါသူကလို့ဖျော်ပြတာကိုတောင်ကိုရီးယားဘုရားဘာသာအတိုင်းဝိုင်းကတော့ကြိုးစိုးလက်ခံပြီးလူငယ်တွေဗုဒ္ဓဘာသာကိုစိတ်ဝင်စားလာကြမယ်လို့မျှော်လင့်ပါတယ်။တောင်ကိုရီးယားနိုင်ငံကပရိသတ်10တန်းလောက်ရှိတဲ့ဂျိုဂဲလို့ခေါ်တဲ့အကြီးဆုံးကိုရီးယားဗုဒ္ဓဘာသာဂိုင်းခွဲတစ်ခုကဂိုင်းကျုပ်ဆရာတော်ဂျင်ဝူကဒီနေ့ AP 30နေ့တုန်းက DJ New Jeans နဲ့စိတ်ပရီးနဲ့နှစ်ချက်တစ်ခုလက်ဆောင်ပေးခဲ့ပြီးတော့လူငယ်တွေအတွက်ပျော်ရွှင်ခြင်းနဲ့မျှော်လင့်ချက်တွေဖြန့်ဝေပေးဖို့တောင်းဆိုခဲ့ပါတယ်။သူအမြဲလမ်းဆန်းတက်ကြွအစ်စ်ဖြစ်နေပြီးတော့တခြားဖုန်းကြီးတွေလိုမဟုတ်ဘူးလို့သူ့ရဲ့ဖြိုးပြီးပွဲကိုတက်ရောက်ခဲ့ပြီးလူငယ်တွေကပြောပါရရှင
်။ဂျာမနီနိုင်ငံဘာလီမြို့ကဟိုတယ်တစ်ခုရဲ့ခေါင်မိုးပေါ်မှာတစ်မျိုးလုံးကိုမြင်နိုင်တဲ့ဒန်းစီးနိုင်ပါပြီ။အမြင့်မီတာ120အထက်မှာတက်ဆင်ထားတဲ့ဒီဒန်းကိုဥရောပရဲ့အမြင့်ဆုံးဒန်းလို့သတ်မှတ်ခေါ်ဆိုလို့ရပြီးဒီဒန်းကိုဘာလီမြို့လယ်ကAlexander Plus အနားမှာရှိတဲ့ Park Inn Hotel ပေါ်မှာစီးနိုင်တာပါ Vertical Sport အဖွဲ့နဲ့ဘန်ဂျီကုမ္ပဏီတို့ပူးပေါင်းဖန်တီးတဲ့ဒီအစီအစဉ်မှာဒန်းစီးသူတွေအနေနဲ့ဘာလီမြို့ကြီးကိုမြင်ကွင်းအသစ်ကနေမြင်နိုင်တာပါဒန်းစီးသူတွေအတွက်ဘေးအန္တရာယ်ကင်းစေဖို့မစည်းကင်မှာလဲကျိုးရည်နဲ့တေချာချီထားပေးပြီးတော့ကိုလိုချင်တဲ့အချိန်တိုင်းလွှဲပေးနိုင်တာပါ Hotel ရဲ့35လွှာအထိစက်လီကားနဲ့တက်သွားနိုင်မှာဖြစ်ပြီးကျန်တဲ့2မီတာကိုတော့လမ်းလျှောက်တက်ရမှာဖြစ်သလိုလမ်းမှာလည်းဘေးပတ်ပတ်လေကိုမြင်နိုင်တဲ့အရက်ဘားတစ်ခုရှိပါတယ်။အဲ့ဒီအရက်ဘားမှာဒန်းမစည်းခင်တက်တိရှိစေဖို့အရက်တောက်သွားနိုင်သလိုစီးပြီးသွားရင်လည်းစူးချတဲ့အနေနဲ့အရက်မှာတောက်နိုင်ပါတယ်။အချိန်5မိနစ်ကြာဒန်းစီးနိုင်ဖို့အတွက်တယောက်ကို25ယူရိုလောက်ကြာသင့်မှာပါခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာခွေးတွေအတွက်တည်ထောင်ပြေးဆွဲပေးတဲ့ Park လို့နာမည်ပေးထားတဲ့လေကြောင်းလိုင်းရှိနေပါပြီ။ခွေးဟောင်းနဲ့အတန်ကိုအစွဲပြုနာမည်ပေးထားတဲ့ဒီလေကြောင်းလိုင်းဟာနယူးယောက်မြို့နယ် Los Angeles မြို့ကြားပြင်သစ်နာဖြစ်ပြီးတော့ခွေးအရွယ်အစားပေါင်းစုံနဲ့သူတို့ရဲ့ပိုင်ရှင်တွေစိန်ကြကြစတိုင်ကြကြခီးသွားနိုင်မှုဖြစ်ပါတယ်။ခွေးတွေအတွက်လူအတာအကုန်ဖန်တီးထားပြီးတော့ခွေးတွေအတွက်စိတ်ဖိစီးရကိုရော့ပါစီဖို့လည်းရည်ရွယ်ထားပါတယ်။ဒီလေကြောင်းလိုက်မှာစီးတဲ့ခွေးတွေအတွက်ပထမရန်စားအတွေ့အကြုံရစီမှာဖြစ်ပြီးတော့လူတွေအတွက်တော့အစ်စ်မြင့်တဲ့အတွေ့အကြုံတွေကိုရစီမှာပါလူ14ဦးတင်ဆောင်နိုင်တဲ့ဒီလေကြောင်းလိုက်ကလင်းရင်တစင်းမှာခွေး10កောင်ပဲတည်ဆောင်မှာဖြစ်ပြီးတော့ Luri dwe lemako says on tepu miyao mabu. Nebuza lulu yare, sansayare, canri ma, a sa tawdwe, yodwe, tepitama, pipiro, and then check in lubima, pitalu, quiliri dwe limoma, jama y dwe spali bawimare. Lolo semaro nyo murega, white plains lingwine, Los Angeles munaga, Venice lingwin, japi, sepinipi, Lenamu, Bari, Milan, Chicago ne, Seattle murigule, duce, pi, sepimava. Nanganga keys in dual medisango, American dollar, shitown, jatema, pipiro, peering keys in we dragaro dollar, chowtown, jatemari, keys in kuma, quidagone, ludu, laipa, naimari. Tabime dizia, now by my young name, biro. He's in Nipumia Pianine Bureau, a Miazu Bobio Danine Zenon Pian, Josa Domelu, Barclay Jowline CEO, Matt Mika Biovaration.
He's in Nangan Adiaha, a Mimbe, Nasset Tombe Joshide, Ifem Yose Ponsan to the Kugo, Vija sent the Dajong Lurin at Tisaubi, Guinness Kavafma Dan Sanjay Chulai Bare, Lebanon Nangan da Tafi Daha, Natang Gogunik Rega Tintare, a Yin Sanjay Pide, Nasset the Bijo, Chudaraba. Richard Palazzo Duga, Eddie Mjolsen D. Southport, a chain shinny Yuga Biro, Gana Umaro, Kinis Gava Sanjay and Puega, Du Mjolsengo, a team map you will pay Chagaraba, a Jangaro, do don't you get a Mijis and the Dajang Liriha, a Pima, a Ledgu, Wellumia, Usure, Jampia Geneva, Du Nene, Mijis and the Dajang Liri, a Tama, Yama Bari, the Dajang Lirigo, Dida, Tolo Du Siga, Mageraba, Due Jampia Jagaro, Take a yambare, a bango, piara, a chain go na jama. Davi mele, Guinness, a puega, duro de chama, sinza, be me, a dressovi, sombia jago, bian bian bi, di miozingo, mijis and the dajang lirin, a salo de miarema, a means own pit, a dima bu begavare, a chain shinny jaw, doing naivon, lirang niajo, the dam mijis and bong, quana dang chow tone, go a lijay mount, nasa don kilogrango, a don bubi, di sao kerawa, kamia.
Telephone linea edurigo yin saimu AI granny lu kore nyayidu ni pinyato daisy sure part ugo pretty nanga virgin media odu setwe gomnia ditwin panty like bari ludiao lube zaga pyo naime AI poa daisy ha luling lunya rego zaga semepia pyo tabi telephone line moma lo mian ni sima pite dwe dege luri lu lemo akwen ye ne toa si bari AI phwa ti si ha atet ji du myu thami du saka pyo nyan ne sin du set twe pyo sin nai ma phit pi lo to mwe thu ya da hne chai de du le phit bari di AI phwa ga ma aim ni 24 nai palong saka pyo sin nai ma phit pi lo lu lein ni pyo da ri go su si pi lu lein ni the ta aw tong pyan nai ne lo di phwa o ti twin ge de apwe ya ti twin du du ga pyo bari British nangan ma telephone ne linya re du ri myan lo ne twe atet 50 jo အပြန်အလှန်စကားပြောဆိုရအချိန်မျိုးလေးဖြစ်သွားနိုင်တယ်လို့ဝေဖန်သူတချို့ကပြောပါတယ်။ဗာဂျင်မီဒီယာအိုတူအရောလက်ရှိသူတွေနီလာအလုပ်ဖြစ်နေပြီးတော့ဒါမျိုးဆက်လုပ်သွားဖို့ရှိတယ်လို့ပြောပါတယ်ရှင်။
Telegram t.me/bermisviewingnewsman
ဖြူရဲ့တောက်ကြံနေမနက်ခင်းစီစဉ်တွေကိုမြို့တော်ဝါရှင်တန်ဒီစီကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်ဖြူရဲ့ကထုတ်လွှင့်သည့်နောက်အစီအစဉ်တွေနဲ့နောက်ဆုံးရသတင်းတွေကိုဖြူရဲ့အင်တာနက်ဆာမျက်နှာပေါ်မစ္စတာဖြူရဲ့နျူးစ်ဒေါ်ကွန်မှာချိန်မီဝင်ရောက်ဖတ်ရှုနိုင်ကြပါစေအခုမြန်မာစံတော်ချိန်6နိုင်ခွဲရှိပြီမို့ဒီမနက်အတွက်ပထမပိုင်းစီစဉ်တွေကိုဒီမှာရနားပြရစေခင်ဗျာဆက
VOA American နဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season in Masoe, Manet Town Igani, Kononaiti, Tolene, Vue Maneke Radio season, but a mama in Naiwa Guru, Lindone, Payunainama, Lindomida, Nasanga, Kilohats, Dete Shitanga, Lindomida, Donzane, Kilohats, Chowdinga, Donyane, Lindomida, Lise, Kilohats, Konga, Dondonyarogane, Payunas in Naimari, Vue Naja, Radio season, Munya, Gonaigane, Senaiti, Lindomida, Sako, Kilohats, Dinga, Linga, Donya, Lindomida, Nasanga, Kilohats, Dete Shikondonya, Lindomida, Donze, Kilohats, Koko, Chowdonya, Rupi, Patamawa in Naiwane, Senate Nimima, Tato, Lindamida, Diagoze, Kilohats, Dinga, Kongaro, and a Tolin Binivari. A season, Sazong, or Lumi Sweet Yoke, and Line, Vue Mamawa in Web Samianane, Facebook, and YouTube, Lumukoya, Samian Arikani, Biola, Nasin, Chishunamari. Mankane, the Indigo, Vue got, Dinsa Binivari.
မင်္ဂလာမနက်ခင်ပါခင်ဗျာ Yamabiga Gonja Mayan, Teoha, Kulu, Tolo Nine Mam Hobo. Tajao, Teo Lujanago Mabibu, Ne Udo Laiga, Juba Yama, Pidejo. Uon Kinga is Bama, don't that Timbia Tower.
Kachin Pinera, Teo Yaman Nezaku. K. A. Kachin Lumio Itadoga, Tincho Tabade. K. A. Se Anasin Senegu, a Mipia Chimumu, Juba Nivade. တရုတ်ကတော့ဗမာစစ်အာဏာရှင်စနစ်တည်တဲ့ခိုင်မင်းရေးအတွက်ညီမျိုးစုံနဲ့လုံးပါနေပါတယ်စစ်အာဏာရှင်စနစ်ကိုတိုက်ဖြတ်သူ အခုလဲငန်းငန်းတက်လိုချင်နေတော့ပါပဲနောက်ဆုံးပေါ်ခင်မီအတက်ပညာမှာ ဒီကိမီပစ္စည်းတွေမှာမြေရှားတတ်တူကိုတုံးရတာကြောင့်မြေရှားတတ်တူရိုင်းထုတ်လုပ်မှုဟာအရေးကြီးလာပါတယ်မြေရှားတတ်တူရိုင်းကိုတတ်ဆင်တဲ့စိတ်ယုံတွေတရုတ်ပြည်မှာအများဆုံးပါကဘာအတွက်မြေရှား
大部分民营单独够透露不出六阿姐工匠工作，个钱比那个顶端也罢的。大娃娃保温金必须是来一段，只要比嘛单金拿到了透露不干得差的，连两年棉纱工匠工，个钱比那个没那个的单金拿到了顶端去罢的。今年不他妈过了白嘛，只要顶端的棉纱工匠也，可是俺也该弄哈，个钱比那个拉拉吧。 အမေရိကန်ဒေါ်လာ300ကျော်ဘို့ရှိတယ်လို့ISP လေးလာရေးဌာနကဆိုပါတယ်။တရုတ်ပြည်တောင်ဘက်မှာအခြေစိုက်တဲ့မြေချတတ်တုတတ်စင်တဲ့စက်ယုံတွေဟာကချင်ပြည်နယ်ကကုန်ချမ်းကိုအဓိကမီခိုနေရပါတယ်။ကချင်အထုဒေသတစ်ခုအနည်း30ဆွမ်းမိုးခဲ့တဲ့စခုံးတင်းရင်းရဲ့နေကြဆောင်ချက်ဟာတရုတ်ကုမ္ပဏီတွေကို
မြေရှားကုန်ကျန်းချုပ်ယူခွင့်ပေးပြီးအကျိုးအမြတ်ခံစားနေတာအတော်လေးကြားနေပါပြီ။ဒါပေမဲ့စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းမှာစီးမဲ့ကမ်းမဲ့ထုတ်ယူမှုတွေများလာတဲ့အတွက်သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုများပြားလာပြီးတော့လူနေမှုဘဝလည်းထိခိုက်ပျက်စီးမှုတွေများလာပါတယ်။၂၀၂၀မှာ Global Witness က ကျိုးတို့ကရိုက်ထားတဲ့ဓာတ်ပုံတွေကိုပေါ်ပြပါတယ်မြန်မာပြည်မြောက်ပြကချင်းပြည်နယ်မှာမြေရှားတပ်တု 2ဘော်ရဲ့လုတ်ကွယ် 3000 နီးပါးကိုတွေ့ရပြီးဒုဖော်တဲ့မြေနေရာအကျယ်အဝန်းဟာစင်ကာပူနိုင်ငံလောက်ရှိတယ်လို့ဆိုပါတယ် ကြီးပွေမြို့နယ် KIA တပ်မဟာခုနှစ်ထိန်းချုပ်တဲ့ဖရဲကျေးရွာအထိမြေရှားလုပ်ငန်းကျေပြန့်လာတာကိုဒေသခံတွေကမနစ်ကကောက်ကကြပါလေဖရဲကျေးရွာတဝိုက်မှာ KIA နဲ့ဝါဖွဲ့ပူးပေါင်းပြီးဒုဖော်ဖို့စီစဉ်ပုံကိုကချင်သတင်းဌာနကဖော်ပြပါလေအခုတော့ KIA နဲ့ပူးပေါင်းတက်ရဲ့တလကြထိုးစဉ်ကြောင့်နေကြားဆောင်တက်တွေမတွန်းလှန်နိုင်ပဲလက်နဲ့စွပ်ပြီးထွက်ပြေးကြပါတယ်တရုတ်ကော်မတီတွေဟာမြေရှားတပ်တို့ကုန်ကြမ်းထုတ်ယူဖို့အတွက် KIA ကိုနှီးမျိုးစုံနဲ့ချင်းကပ်လာနိုင်ပါတယ်။ဒါကြောင့်ဒေါ်လာငွေအချောင်ရမှာကိုကြည့်ပြီးတရုတ်ကော်မတီတွေရဲ့ပရိယညွတ်ကွင်းတွေကိုမဝင်မှုဖို့အလွန်တတိထားရပါလိမ့်မယ်။စစ်ကောင်စီအာဏာတည်မြဲရေးအတွက်ဘာမဆိုလုပ်မယ်ဆိုတာတရုတ်အစိုးရလမ်းစဉ်ပါ။ဒါကြောင့်တရုတ်ကြီးစိုးရေးကိုအထောက်အကူပေးတဲ့မြေရှားတပ်တို့ကုန်ကြမ်းတရုတ်လက်ထဲမရောက်ဖို့ကိစ္စဟာအလွန်အရေးကြီးပါလေ တရုတ်ပြည်ကမြေရှားတပ်တို့ထုတ်လုပ်တဲ့ဈေးကွက်ကို90ရာခိုင်နှုန်းကြီးစိုးတာကိုစန့်ကျင်သူအမေရိကန်အစိုးရသစ်မှာပါဝင်လာလိမ့်မယ်လို့ James Shue ဆိုသူဗမာအင်ဂျင်နီယာတဦးကနိုဝင်ဘာလထုတ်အေယာဝတီမှာရေးထားပါတယ်ကချင်ပြည်နယ်မှာဗာရဲဖြစ်ဖြစ်မြေရှားတပ်တို့ရရင်ပြီးရောဆိုတဲ့တရုတ်ဟာနေစာဂိတ်တွေပိတ်ထားတဲ့အတွက်ကို့အတကိုစုနေပါလေ။လေးလံတဲ့မြေရှားအောက်ဆိုင်ထွက်တဲ့ဒေသကို KIA ကချုပ်ကင်ထားတာမူ KIA နဲ့အစဉ်ပြေမှသာလိုချင်တာကိုတရုတ်ရနိုင်ပါလိမ့်မယ်။ဒါကြောင့်လေးလံတဲ့မြေရှားအောက်ဆိုင်ကုန်ကြမ်းအများဆုံးထုတ်သူဟာကချင်ပြည်နယ်ဖြစ်နေပါလေ။ကချင်ပြည်နယ်ကကုန်ကြမ်းမရရင်မြေရှားတပ်တို့ဈေးခွက်ကိုတရုတ်မကြီးစိုးနိုင်ပါဘူး။ဒါဟာတရုတ်ရဲ့ပြောခွက်ပါ။ဒီနေရာမှာတရုတ်ကြီးစိုးမှုကိုစတင်တဲ့နိုင်ငံခြားရေးဝန်ကြီးပြစ်လာမယ်မာကိုရူဘီယိုရဲ့အခန်းကဏ္ဍအရေးကြီးလာတယ်လို့ James Shue ကဆိုပါတယ်။မြေရှားဈေးခွက်တရုတ်ကြီးစိုးမှုညှိနှိုင်းချုပ်ရေးနဲ့မြန်မာစစ်အာဏာရှင်ပစ္စည်းရေးဟာဆက်ဆက်နေကြောင်းအင်ပြလိုက်ရပါတယ်ခင်ဗျာ။
ဘာစင်ဒစပိနေကြဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစည်းအဝေးကိုကြည့်ရှုနားဆင်ကြရတော့ပါခုတခါတော့ကိုဝင်းမင်းတင်ဆက်ပေးနေကြကျမ်းမာရေးအစည်းအဝေးကိုအလှည့်ပေးရအောင်ပါလာမယ့်နှစ်မှာအခုထပ်ပို့ပြီးတော့ကျမ်းမာပျော်ရွှင်အောင်နေနိုင်ရေးအတွက်နှစ်သစ်အဆမှာကျမ်းမာရေးတန်ဋိဌာန်ချမှတ်ဖို့ကျမ်းမာပညာရှင်တွေကတိုက်တွန်းနေပါတယ်ကဘာတော်မှာဘယ်လိုကျမ်းမာရေးနှစ်သစ်တန်ဋိဌာန်ချလိမ့်ရှိပြီးတော့မြမအတွက်ကောဘာတွေဖြစ်တင်တယ်လဲဆိုတာအော်စတြေးလျနိုင်ငံကွင်းစ်လန်ပြည်နယ်ဆေးရုံကစိတ်ကျမ်းမာရေးအထူးဆရာဝန်ကြီးဒေါက်တာတတ်သေးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ပေးထားပါတယ်
ဟုတ်ကဲ့စိတ်ကျမ်းမာရေးသူဆရာဝန်ကြီးဒေါက်တာတခေခင်ဗျာကျွန်တော်တို့အခုနှစ်2024ကမကြာခင်အကုန်ဆုံးပြီးတော့နှစ်သစ်2025ကိုရောက်ကြောက်မဲ့အချိန်မှာလာမယ့်နှစ်သစ်မှာဆရာကြီးပိုကျမ်းမာပျော်ရွှင်စွာနေနိုင်ဖို့ပေါ့နော်ဒီနှစ်သစ်ကျမ်းမာရေးသတိချန်ချနိုင်ရေးအဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာကြီ
းဟုတ်ကဲ့နှစ်သစ်မှာကျွန်တော်တို့မြန်မာအမျိုးသားအမျိုးသမီးတွေရည်မှန်းချက်အစ်စ်ဥတီချက်အစ်စ်နဲ့ achievement လို့ခေါ်တဲ့အောင်မြင်မှုအစ်စ်တွေရအောင်ဒီနှစ်သစ်တန်လေးထန်နေချင်ကောင်းမယ်လို့ကျွန်တော်ကပထမဆုံးအကြံပြုရှင်တယ်။ဘာလို့လဲဆိုတော့အနောက်နိုင်ငံတွေမှာဒီ New Year Resolution နှစ်တကူတန်လိထန်နေရအရန်ခက်စားတယ်ဗျ။သူတို့စာပေးပေါ့ဒီလေ့လာချက်တွေမှာဆိုရင် US မှာ American လူမျိုးတွေရဲ့3ပုံ2ပုံလောက်ကနှစ်တကူတန်လိထန်ချကြတယ်။ UK တို့ Australia တို့မှာပိုများတယ်85ရာခိုင်နှုန်း4ပုံ3ပုံလောက်ကနှစ်တကူပလန်လေးချကြတယ်ဆိုတော့ဒါအကျိုးရှိလို့လည်းဆုံးဖြတ်ကြတာဖြစ်ပါတယ်လို့ကျွန်တော်စကြင်ပါတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အဓိကဘလို့အချက်တွေကိုအဓိကဦးစားပေးပြီးတော့ဆရာလေးရှိပြီးတော့မြန်မာနိုင်ငံအတွက်ရောဘလို့ဖြစ်တင်တာကိုဆရာအကြံပြုပေးပါလား
ဟုတ်ကဲ့အဲ့ဒါတော့ဟိုနိုင်ငံခြားမှာဖြစ်ဖြစ်ဗမာနိုင်ငံမှာပဲဖြစ်ဖြစ်ဒီကျွန်တော်တို့လူသားအလုံးကနှစ်သစ်မှာအကြံသစ်ဉာဏ်သစ် idea အတွေးသစ်တွေနဲ့ဟိုလုပ်တာကတော့အမြဲတမ်းအကျိုးရှိတယ်ဆိုတော့ကျွန်တော်လေ့လာကြည့်တော့အဓိကအကြောင်းညာ3မျိုးရှိတယ်ခင်ဗျာကျန်းမာရေး3မျိုးလို့ကျွန်တော်ကပြောချင်တယ်နံပါတ်1က physical health ကာယကျန်းမာရေးနံပါတ်2က mental well being ဆိုတာစိတ်ကျန်းမာရေးအဲနံပါတ်3ကတော့ဒီစိတ်ကော physical ရောကျန်းမာဖို့အတွက်ငွေရေးချေးကျန်းမာဖို့လည်းလိုတယ်ဆိုတော့အဲ့ဒီ3ချက်ကိုမူတည်ပြီးတော့မှတန်ဋိဌာန်တွေဆက်ကြတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကာယပိုင်းနဲ့ရုပ်ပိုင်းပေါ့နော်စပြောပြပေးပါလားဆရာ
ဟုတ်ကဲ့ဒီကိုယ်ခန္ဓာကျန်းမာရေးကတော့ဆောင်ရမ်းနဲ့ရှောင်ရမ်းဆိုပြီးတော့ကျွန်တော်ကတင်ပြခြင်းတယ်ဆောင်ရမ်းကတော့လုပ်ရမယ့်ဟာတွေပေါ့နော်တချို့တွေကဒီနှစ်သက်ကူတန်ဋိဌာန်မှာ exercise လုပ်ကြမယ်အဲ့ဒီမှာလဲကျွန်တော်တို့ specific ပေါ့တတ်တတ်မှတ်မှတ်ကလေးဖြစ်ရမယ်တပတ်၃ရက်လမ်းလျှောက်မယ်တပတ်ကို၂ခါချင်းသွားမယ်အဲ့လိုတတ်တတ်မှတ်မှတ်ကလေးတနေ့ထံချကြပါတယ်အဲ့အဲ့ဒါအပြင်လူတော်တော်များများကအစားအသောက်ကိုဟိုမြတ်မြတ်တတ်တာစားကြမယ်နော်တတိဝလံစားမယ်တတိယပဲစားမယ်နောက်ပြီးတော့မှဒီအချိုတို့အငံတို့လျှော့စားမယ်အဲ့ဒီကနေပြီးတော့မှတချို့ကြတော့ body weight ခန္ဓာကိုယ်ကိုယ်လေးချိန်ကိုလျှော့မယ်ဝပြီးတော့ဘိုက်ဆွဲနေရနေပြီးတော့ပိန်ပိန်ပါပါတွယ်တွယ်လေးတွေဖြစ်အောင်ကြိုးစားမယ်ဆိုတဲ့တဏိဋ္ဌာန်ကြီးကဆောင်ရံနေပေါ့ဗျာတိတ်ကျိုးရှိတဲ့ကိစ္စတွေပါပဲရှောင်ရတာတော့ရှင်းရှင်းလေးပဲအရက်ဖြတ်တာတော့အရက်ရှောင်တာတော့နော်ဆေးလေးဖြတ်တာတော့နောက်ပြီးတော့မူးစေဝါကိုလုံးဝမသုံးတော့တာလို့အဲ့ဒါတွေကခန္ဓာကိုယ်ကျန်းမာရေးအတွက်တန်ဋိဌာန်တွေဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့စိတ်ကျန်းမာရေးစိတ်ပိုင်းဆိုင်ရာပေါ့နော်ဆက်ပြောပါလား
ဟုတ်ကဲ့အဲ့စိတ်ပိုင်းဆိုင်ရာကတော့ကျွန်တော်လဲဟိုစေယောကစိတ်ကျန်းမာရေးဆရာဝန်ဆိုတော့တည်တည်ထားထားလေ့လာကြည့်တော့ဒီနေ့မှာကဘာလူသားတွေထူးထူးခြားခြားသုံးမျိုးစပြီးတော့တွေ့တယ်ပထမဆုံးကတော့လူတွေကဒီတန်ဋိဌာန်မှာ social media တွေ short သုံးမယ်လေဆိုတော့ကျွန်တော်ဝမ်းသာ Facebook တို့ Instagram တို့ Twitter တို့အဲ့ဒီအတင်းဖြစ်နေပြောတဲ့ဟာတွေချိန်သိပ်ကုန်တော့အဲ့ဒါတွေ short ကြမယ်ဆိုတော့အဲ့ဒီတန်ဋိဌာန်လေးကျွန်တော်စိတ်ဝင်စားတယ်အဲ့နံပါတ်1စိတ်ဝင်စားတာကစာဖတ်တာပေါ့ reading စာအုပ်တွေဟိုကိုဝင်းမင်းတို့ကျွန်တော်တို့ခစ်တဲ့တုန်းကလို့เนาะစာအုပ်တွေဝယ်ပြီးတော့မှစာဖတ်မယ်ဆိုတော့အဲ့ဒီတန်ဋိဌာန်လေးကြိုက်တယ်အဲ့နံပါတ်3ကတော့ကျွန်တော်ကိုယ်တိုင်လုပ်တဲ့ဟာလေးပေါ့အဲ့ဒါ new hobby ဆိုတာဝါဒနာအတိတ်ကလေးရှာမယ်ဆိုတော့ကျွန်တော်ကနှစ်တကူကျွန်တော်ရဲ့တန်လေးတန်တကူကပီယာနိုအတီးတင်မယ်လို့ကျွန်တော်လုပ်တာတော့စလုပ်ပြီးတော့အဆင်ပြေတယ
်ဟုတ်ကဲ့စနေရပါဆရာနော
်စနေရစနေရတီးတာလေးအဲအဲ့ဒါလေးလုပ်ကြည့်မယ်ဆိုတော့ okay ပဲဆိုတော့အဲ့ဒီ၃ချက်ကအထူးအဆန်းလေးကျွန်တော်တွေ့တယ်အဲပြီးတော့မှတော့ထုံးစံအတိုင်းကျွန်တော်တို့စိတ်ချမ်းသာအောင် stress ဆိုတဲ့စိတ်ဖိစီးမှုတွေညော့အောင်ကျွန်တော်တို့အတိုင်းဝိုင်းပေါ့မိတ်ဆွေတွေမိသားစုတွေနဲ့ပို့ပြီးတော့နင်းနင်းဆက်ဆက်နေမယ်ခင်ခင်မေးမေးနေမယ်အချိန်ပို့ပေးမယ်အဲပြီးတော့မှကိုကိုကိုအစိုးမြင်ဝါဒတွေရှော့ပြီးတော့ကောင်းတာလေးတွေလည်းလုပ်ကောင်းတာလေးတွေလည်းနှလုံးသွင်းမယ်ပေါ့ဆိုတော့အဲ့ဒါအပြင် lastly helping other ပေါ့နော်နိုင်ငံခြားမှာတော့ volunteer တွေလုပ်ကြတယ်အဲကျွန်တော်တို့ဒီမှာအဲ့ဒီအတွက်ကတော့အထူးစားမဟုတ်ဘူးသူများကိုနှုတ်ယူဆောင်ပန်းခြင်းလက်ယူဆောင်ပန်းခြင်းကုညီတာဥမာရင်ပေးဒုက္ခရောက်တယ်စစ်ပေးဒုက္ခရောက်တယ်အခက်အခဲတွေမှာတတ်နိုင်သမျှရွာသူရွာသားမျိုးသူမျိုးသားကုညီတာအဲ့ဒါလေစိတ်ချမ်းသာရေးမှာစိတ်ချမ်းသာတယ
်ဟုတ်ကဲ့ဆရာကြီးနောက်ဒီငွေချေးပြေးပိုင်းကောဆရာကြီ
းဟုတ်တယ်ခင်ဗျာအရင်ကတော့တေးသေးချာကျွန်တော်လေ့လာကြည့်တော့2024 US မှာနံပါတ်1နှစ်တကူတန်ဋိဌာန်တွေမှာဘာပါလဲဆိုတော့ money management ဆိုတာငွေချေးစီမံခန့်ခွဲမှုကိုကောင်းကောင်းလေးလုပ်မယ်ဆိုတဲ့ဟာလူတွေတန်ဋိဌာန်ချကြတယ်UK နဲ့ Australia လေးလာချက်တွေကိုကြည့်တဲ့အခါကျတော့ဒီကနာကိုနဲ့စိတ်ချမ်းသာရေးကိုတနိဋ္ဌာန်ရှေ့ဆုံးမှာထည့်ကြတယ်။ဒါပေမဲ့ကျွန်တော်ကဒီစိတ်ရောကိုယ်ရောချမ်းသာရေးအပြင်ငွေရေးချေးချမ်းသာရေးလည်းအရေးကြီးတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ပမာပြည်မှာအခု3နှစ်3မူမကတော့4နှစ်4မူဒုက္ခတွေဒုက္ခတွေပင်လယ်ဝေးနေတဲ့အချိန်မှာငွေချေးတိတ်ကျတဲ့တယ်။အဲ့ကြောင့်ချက်တဲတဲ့အချိန်မှာဟို2025မှာကြက်လက်ကြက်တဲအောင်မယ်ဒါပေမဲ့တက်နိုင်သမျှချိုးစားပြီးတော့အပိုးဝင်ငွေလေးရှာတာလေအရေးကြီးတယ်အဲ့ဒီအပိုးဝင်ငွေလေးရရင်အဲ့ဒါကို save money ပေါ့စုမယ်မလိုအပ်တာတွေမသုံးဘူးနေဖို့ညစာလေးခြံထားမယ်ဆိုတော့ဝေးချေးလေးကိုလည်းဂရုစိုက်တဲ့တဏိဌာန်လေးခြိုက်တယ်သိကောင်းတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီနှစ်သစ်ကျမ်းမာပြောချင်တာနိုင်ဖို့ပေါ့နော်ကျမ်းမာရေးတဏိဌာန်နဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာပေါ့
ဟုတ်ကဲ့ဒီလိုဒီနိုင်ငံတကာမှာအဲ့လို goal setting ပေါ့နော်ပန်းနိုင်တဏိဌာန်လေးတွေခြားတဲ့အချိန်မှာတော်တော်များများတစ်လနှစ်လနေဆက်ပြီးတော့မလုပ်ဖြစ်တော့ဘူးအဲ့ကြတော့လုပ်ဖြစ်အောင်ဒီပန်းနိုင်ကတတ်တတ်မှတ်ရှိရမယ် exercise လုပ်မယ်အားကစားလုပ်မယ်ဆိုရင်လည်းတပတ်ကို3ချိန်လုပ်မယ်လို့အဲ့လိုတတ်တတ်မှတ်ရှိရမယ်အချိန်ကာလလည်းတတ်တတ်မှတ်ရှိရမယ်3လလုပ်မယ်6လလုပ်မယ်တစ်နှစ်လုံးလုပ်မယ်အဲ့ဒါအပြင်နောက်တစ်ခုက realistic လို့ခေါ်တဲ့လက်တွေ့ကြကြကိုနဲ့ကိုက်ညီတဲ့အလို့ကိုကရေကူးခြင်းနဲ့ဆိုကိုမှရေကူးစရာအဝေး
ဒီ season ကိုမနက်9:00နာရီထိဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့အပတ်စဉ်တင်ဆက်ပေးနေကြတိုင်းသတင်းလွှာအစီအစဉ်ကိုဒီကနေပြီးတော့အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဒီကမှာခင်ဗျာ။တိုင်းသတင်းလွှာအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးပါမယ်။ကယားပြည်နယ်ဒေသခေါ်ကရင်နီပြည်မှာဒီကြောင်းရံကြောင်း Christmas နေ့ကိုကြောက်ကူထဲမှာကျင်းပခဲ့ကြပါတယ်။ကချင်ဘက်ကရင်ကစခန်းသိမ်းတိုက်ပွဲတွေဆက်လက်ဆင်နွှဲနေတာချင်းပြည်တောင်ပိုင်းမှာစစ်ကောင်စီကိုတိုက်ထုတ်လိုက်နိုင်ပြီလို့ချင်းပြည်တော်တပ်ဖွဲ့ကပြောတာစတဲ့တိုင်းရင်းဒေသကသတင်းတွေကို ိုင်းရင်းသတင်းတောက်တွေကဒီတစ်ပတ်မှာစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။ဒီကမှာခင်ဗျာနောက်ဆုံးရသတင်းတွေကိုစင်ခံတင်ပြပါဦးမယ်။ရီမင်ကဟူတီတပုံတွေတင်ထားတဲ့ဆာနာမျိုးတော်နဲ့ရီမင်စိတ်ကန်းတွေကိုပစ်မှတ်ထားပြီးတော့ဂျာတာရီနေမှာအစ္စရေးကတိုက်ခိုက်ခဲ့ရမှာဆာနာလေစိတ်မှာလင်ပေါ်တက်ဖို့လုပ်နေတဲ့တဝေးရှူအကြီးကဲရှိရာနေရာနားမှာထိမှန်ခဲ့ပါတယ်။တဝေးရှူအကြီးကဲတက်ထရုစ်နဲ့တက်ထရုစ်ကသူနဲ့မီတာအနည်းငယ်ကွာမှာကြာရောပောက်ကွဲမှုဖြစ်ခဲ့ပြီးတော့လေရင်အမှုတန်းတဦးတန်းရခဲ့တယ်လို့လေချောင်းထိန်ချုပ်ရေးမျှော်စင်လင်ပေါ်တက်မဲ့ခီးတွေထွက်ခွာရနေရာနဲ့ဝေးပြေးလန်းပျက်စီးသွားခဲ့တယ်လို့လူမှုမီဒီယာ X မှာရေးပါတယ်။ဒါပေမဲ့တခြားကုလဝန်ထမ်းတွေကတော့ထိခိုက်မှုမရှိဘူးလို့ပြောပါတယ်။ဘယ်သူကပြစ်ခတ်တယ်ဆိုတာကိုလည်းဖော်ပြမထားပါဘူး။ဟူတီတွေကအနေရချက်ဘေးအုပ်အော်တွေစတင်တက်ဆင်ခဲ့ပြီးရဲ့နောက်မှာအစ္စရေးကတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အစ္စရေးစစ်တပ်ကတော့သူတို့ဟာဟူတီတွေအသုံးပြုနေတဲ့စာနာနိုင်ငံတကာလေဆိပ်ကသူတို့ရဲ့အခြေခံအဆောက်အုံတွေပြင်အီရန်စီကလက်နက်တွေခိုးသွင်းဖို့နဲ့အီရန်အကြီးတန်းအရာရှိတွေရီမင်ကိုဝင်လာလေးရှိတဲ့ဟိုဒေတာအဆာလီဗ်နဲ့ရက်စ်ကန်တစ်မျိုးတွေကစိတ်ကန်းတွေနဲ့တအားပီးစိုက်ုံတွေကိုတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။တပိရှုအကြီးကဲရှိရာနေရာနာမှာပောက်ကွဲခဲ့တာနဲ့ပတ်သက်ပြီးတော့အစ္စရေးစစ်တပ်ကတစုံတရာသတင်းမထုတ်ပြန်သေးပေမဲ့သူတို့ဟာအစ္စရေးကနေတိတ်ဝေးတဲ့နေရာကပြစ်မှတ်ကိုတိတိကျကျပြစ်ခတ်နိုင်တယ်လို့ထပ်တလဲလဲပြစ်ခတ်နိုင်ကြောင်းကြေညာချက်ထုတ်ပြန်ပါတယ်။အစ္စရေးစစ်တပ်ဟာအီရန်ရဲ့အင်အားကြီးတဲ့မဟာမိတ်တွေနဲ့တိုက်ခိုက်နေတာဖြစ်ပြီးတော့ဟမတ်စ်နဲ့ဟစ်ဘိုလာတွေအဆက်ဘတ်တော်သားတွေအတိုက်ခတ်ခံရတာကိုဟူတီတွေသင်္ကန်းစာယူတင်တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကပြောကြားခဲ့ပြီးတဲ့နောက်တနေ့မှာအခုလိုတိုက်ခတ်ခဲ့တာဖြစ်ပါတယ်။အီရန်ထောက်ပံ့မှုပေးနေတဲ့ဟူတီတွေရဲ့သတင်းဌာနကလည်းဒီတိုက်ခတ်မှုကိုအတည်ပြုပါတယ်။အမေရိကန်စစ်တပ်ကလည်းအခုရက်ပိုင်းအတွင်းမှာပဲဂျီမင်ကဟူတီတွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့တာပါ။ဆက်ပြီးတော့ဆီးရီးယားဘက်ကသတင်းတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ဖြုတ်ချခံခဲ့ရတဲ့အာဆတ်အစိုးရကိုထောက်ခံတဲ့စစ်သွေးကြွတွေကိုစီးရီးယားအာဏာပိုင်အသစ်တွေကကြာသပတေးနေ့မှာစတင်ရှင်းလင်းနေပါပြီ။စီးရီးယားနောက်ပိုင်းကတာတော့စ်ပြည်နယ်မှာဦးစားပေးရှင်းလင်းနေတာဖြစ်ပြီးတော့စစ်သွေးကြွအဖွဲ့ဝင်တချို့အသက်ခံခဲ့ရတယ်လို့သတင်းတွေမှာဖော်ပြပါရတယ်။စီးရီးယားကိုအခုထိန်းချုပ်ထားတဲ့တပုံအဖွဲ့ကအဖွဲ့ဝင်14ဦးကိုအာဆတ်လိုလားသူတွေကတပ်ဖြတ်ခဲ့တဲ့နောက်တနေ့မှာပဲအခုလိုရှင်းလင်းရေးစတင်ခဲ့တာဖြစ်ပါတယ်။စီးရီးယားပြည်ရေးဝန်ကြီးအသစ်ကတော့ဒါဟာခြုံငုအတိုက်ခတ်ခံခဲ့ရတာဖြစ်ပြီးတော့လူ10ဦးလဲဒဏ်ရာရခဲ့ကြောင်းနဲ့စီးရီးယားလုံခြုံရေးကိုထိပါသူဘယ်သူကိုမဆိုနှင်းနှင်းမှာဖြစ်ကြောင်းတယ်လီဂရမ်လူမှုကွန်ရက်မှာရေးပါတယ်။စီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့ကတော့စီးရီးယားကနာမည်ဆိုးနဲ့ကြော်ကြားတဲ့စင်နာရာအချင်းထောင်မှာကွန်မြတ်မိန်တွေထုတ်ပြန်ခဲ့တဲ့အာဆတ်အစိုးရအဖွဲ့ကအရာရှိဟောင်းတွေကိုဖမ်းမှုစူးစမ်းချိန်မှာအတိုက်ခိုက်ခံခဲ့ရတာဖြစ်ကြောင်းပြောပါတယ်။ချိန်ထဲမှာပဲကရိုသမကဒုက္ခသည်များဆိုင်ရာအကြီးအကဲဖလစ်ပိုဂရန်ဒီကစီးရီးယားကနေထွက်ပြေးသွားတဲ့ဒုက္ခသည်9000ကျော်ဟာလွန်ခဲ့တဲ့သတင်း3ပတ်အတွင်းမှာပဲနိုင်ငံကိုပြောင်းဝင်လာနေကြကြောင်းနဲ့ပြန်လာသူတဖြည်းဖြည်းများလာနေပြီလို့ကြာသပတေးနေ့ကပြောပါတယ်။ဒါပေမဲ့ဆီးရီးယားနိုင်ငံတွင်းကအခြေအနေဟာဆိုးရွားနေစေဖြစ်တဲ့အတွက်လူသားချင်းစာနာမှုအကူအညီတွေပြန်လည်ထူထောင်မှုတွေအများပြားလိုအပ်နေကြောင်းပြောပါတယ်။ဆီးရီးယားပြည်တွင်းစစ်13နှစ်ကျော်ဖြစ်ပွားခဲ့တာကြောင့်လူပေါင်း5သန်းကျော်နိုင်ငံကနေထွက်ပြေးခဲ့ရတယ်လို့9သန်းကျော်ကလည်းအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတာပါခင်ဗျ။ကိုဆက်ပြီးတော့ဘတ်စင်တင်ဆက်နေကြတိုင်းရင်းသတင်းလွှာကိုဆက်ပြီးတင်ဆက်ပေးပါမယ်။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအာမီပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ဂရင်းနီပြည်မှာစစ်ကောင်စီတပ်ရဲ့လေကြောင်းရန်ကြောင့်ဒီဇင်ဘာလ25ရက်နေ့မှာကျရောက်တဲ့ခရစ်စမတ်နေ့ကိုတောတောင်တွေထဲကကြောက်ကူတွေမှာကျင်းပခဲ့ကြပါတယ်။ကချင်ပြည်ဗမော်မျိုးအပြင်ဘက်ကစစ်ကောင်စီရဲ့ကာကင်းစခန်းတချို့နဲ့ဗမော်နီးပညာတက္ကသိုလ်နာကကာကင်းစခန်းတွေကို KIA ကဒီရက်ပိုင်းမှာသိမ်းယူထားပါတယ်။တည်င်းလွာတွေထဲမှာတော့မင်းတပ်မျိုးနဲ့အပြင်ချင်းပြည်တောင်ပိုင်းဒေသတစ်ခုလုံးဟာစစ်ကောင်စီကင်းစင်သွားပြီလို့ချင်းညီနောင်အဖွဲ့ကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမ ကနန်းဟောင်မှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်နီပြည်မှာစစ်ကောင်စီတပ်ရဲ့လေကြောင်းရန်ကြောင်းဒီဇင်ဘာလ25ရက်နေ့မှာကြာရောက်တဲ့ခရစ်မတ်နေ့ကိုတောတောင်ထဲကကြောက်ကူတွေမှာကျင်းပခဲ့ကြပါတယ်။စစ်ကောင်စီတပ်ကလေကြောင်းကနေအချိန်မရွေးပစ်ခတ်လို့ရှိသလိုလက်နက်ကြီးတွေ drone တွေနဲ့ပါပုံကျဲတိုက်ခိုက်မှုတွေလုပ်နေတာကြောင့်ခရီးရန်ဘာသာဝင်တွေအများဆုံးနေထိုင်တဲ့ကရင်နီပြည်မှာခရစ်မတ်ဖို့ပြုစုတောင်းခြင်းအစီအစဉ်ကိုကြောက်ကူတွေထဲမှာလုပ်ခဲ့ရတာလို့ကရင်နီစစ်ရှာအမျိုးသမီးတယောက်ကပြောပါတယ်။ကရင်နီပြည်ဖရူဆိုမြို့နယ်ထဲကမိုဆိုရွာမှာဆိုရင်လေ2021ခုနှစ်ခရစ်မတ်အကြိုနေ့ဒီဇင်ဘာလ24ရက်နေ့ကကလေးရီအပါဝင်ပြည်သူ40ကျော်ကိုစစ်ကောင်စီတပ်ကအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့ပါတယ်။ကရင်နီပြည်အပါဝင်ခရီးရန်ဘာသာဝင်တွေအများစုနေထိုင်တဲ့ကချင်ချင်းကရင်နဲ့ရှမ်းမြောက်စတဲ့ဒေသတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေရှိနေတာကြောင့်ခရစ်မတ်ပွဲကိုသိတ်တဆိတ်ကျင်းပခဲ့ကြရပါတယ်။
ရခိုင်ပြည်တံတွင်းမြို့ကိုစစ်ကောင်စီကလေကြောင်းဘုံကျဲတိုက်ခိုက်ခဲ့လို့ဒေသခံတယောက်သေဆုံးပြီး6ယောက်ဒဏ်ရာရရှိခဲ့ပါတယ်။တံတွင်းမြို့ကညောင်ပင်ဈေးရက်ွက်နဲ့သမုတ်ချောင်းရွာကိုဒီဇင်ဘာလ23ရက်နေ့ညပိုင်းမှာလေးချိန်တိုင်တိုင်လာရောက်ဘုံကျဲသွားတာကြောင့်ဖုလူထိခိုက်သေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်။တံတွင်းမြို့ကိုစစ်တပ်ကလေကြောင်းကနေဘုံကျဲမှုစစ်တိုက်လုပ်နေပြီးဒီဇင်ဘာလ18ရက်နေ့ကနေ23ရက်နေ့အထိအရက်သား11ယောက်ထိခိုက်သေဆုံးခဲ့ပါတယ်။ရခိုင်ဒေသမှာစစ်တိုက်ဆစ်ရှုံးနေတဲ့စစ်တပ်ကအရက်သားရီနေထိုင်တဲ့မြို့ရွာတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုပူတူပြီးလုပ်နေပါတယ်
။ကချင်ပြည်ပမော်မြို့အပြင်ဘက်ကစစ်ကောင်စီတပ်ရဲ့ကာကင်းစခန်းတချို့နဲ့ပမော်နီးပညာတက္ကသိုလ်နားကကာကင်းစခန်းတွေကိုကချင်လွတ်လပ်ရေးတပ်မတော် KIA ကဒီရက်ပိုင်းမှာသိမ်းယူထားပြီးဖြစ်ပါတယ်။ဒီလိုကာကင်းစခန်းတွေသိမ်းယူနိုင်ခဲ့တဲ့အပြင်စစ်ကောင်စီတပ်နဲ့ KIA တို့အကြားဒီနေ့ဒီချိန်ထိတိုက်ပွဲတွေဖြစ်နေပြီးဒီဇင်ဘာလ24ရက်နေ့အထိစစ်တပ်ကလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ပြုတ်လုံနေတယ်လို့ဒေရခန်ကြီးကပြောပါတယ်ဗမော်မျိုးပပတ်လေမှာတိုက်ပွဲတွေဖြစ်နေတယ်လို့မြို့ထဲမှာလည်းစစ်ကောင်စီတပ်ကလေရင်နဲ့ drone တွေအသုံးပြုပြီးအဆက်မပြတ်ဘုံကျဲတက်ခဲမှုတွေလုပ်နေတယ်လို့ဆိုကြပါတယ်
ချင်းငင်အောင်နဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့တွေကချင်းပြည်တောင်ပိုင်းမင်းတပ်နဲ့ကံပလက်မြို့ကိုသိမ်းပိုက်လိုက်ပြီးနောက်မှာချင်းပြည်တောင်ပိုင်းတစ်ခုလုံးစစ်ကောင်စီကင်းစင်သွားပြီးဖြစ်ပါတယ်ချင်းငင်အောင်နဲ့မဟာမိတ်တပ်ဖွဲ့တွေကမင်းတပ်မြို့ကိုဒီဇင်ဘာလ21ရက်နေ့ကအပြီးသက်သိမ်းပိုက်ခဲ့ပြီးကံပလက်မြို့ကိုလည်းဒီဇင်ဘာလ22ရက်နေ့မှာသိမ်းပိုက်ခဲ့ကြပါတယ်ချင်းပြည်တောင်ပိုင်းဒေသမှာမင်းတပ်ကံပလက်မတူပီနဲ့ဘလဝစရဲမြို့နယ်လေးခုရှိပြီးမတူပီမြို့နယ်ကိုဇူလိုင်26ရက်နေ့ကချင်းငင်အောင်နဲ့အရခတပ်တော်အေပူးပေါင်းတပ်ကသိမ်းပိုက်ခဲ့ပါရယ်ဘလဝမြို့နယ်ကိုတော့အရခတပ်တော် AA ကယခုနှစ်ဇန်နဝါရီလ14ရက်နေ့မှာသိမ်းပိုက်ခဲ့တာဖြစ်ပါတယ်တရေလွှာထဲမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်
မွန်ပြည်နယ်ရေခရိုင်မှာစစ်မှုထမ်းတပ်သားတစ်တည်းအတွက်လူငါဖို့ခက်ခဲတာကြောင့်ဒေသန္တရအမိန်နဲ့ညမထွက်ရအမိန်မလိုက်နာသူတွေကိုစစ်ကောင်စီကဖမ်းဆီးပြီးစစ်မှုထမ်းခိုင်းတော့မယ်လို့ရက်ကြီးအုပ်ချုပ်ရေးမှူးတွေကပြောပါတယ်စစ်မှုထမ်းဖို့ခေါ်ရမှာရွှေပြောင်းလုတ်သားတယောက်ကိုပွဲစားခတ်အပါဝင်68သိန်းငန်းနဲ့7သိန်း30အထိပေးနေရပြီးရက်ကြီးအုပ်ချုပ်ရေးမှူးတွေနဲ့စေအိမ်ကောင်းတွေကစီးယုံနေပေမဲ့လည်းအခုတော့ရှာဖွေရတာအရန်ခက်ခဲလာတယ်လို့ဆိုပါတယ်ဒါကြောင့်အမျိုးသားနှစ်ယောက်ဆိုင်ကယ်မစီးရညနေ6နာရီကနေမနက်6နာရီအတွင်းညမထွက်ရအမိတ်အပါအဝင်စစ်ကောင်စီကမာရှယ်လော့ထုတ်ပြန်ထားတဲ့ရေးမျိုးမှာဒီရက်ပိုင်းညကစပြီးညနေ9နာရီခွဲကျော်ရင်ဈေးဆိုင်တွေနဲ့စားတောက်ဆိုင်တွေကိုပိတ်ထားရတယ်လို့သတင်းခန်တွေကပြောပါတယ်တထုံခရိုင်မှာလည်းဒီဇင်ဘာလတတိယအပတ်ကစပြီးဒေသန္တရအမိတ်ဖောက်ပြက်ကျူးလွန်ရင်စစ်ကောင်စီဘက်ကဖမ်းဆီးတာတွေလှုပ်ဆောင်လာနေတယ်လို့ဆိုပါတယ်
ရှမ်းပြည်တောင်ပိုင်းပင်တရမြို့နယ်မိုင်းလီရွာကဘုံကြီးကျောင်းမှာစစ်ကောင်စီတပ်အင်အား100လောက်တပ်ဆွဲထားပြီးဒေသခံတွေရဲ့ကားရီဆိုင်ကယ်ရီကိုယူသုံးတာတွေလုပ်နေပါတယ်ဒီတပ်ဖွဲ့ဟာဒီဇင်ဘာလပထမပတ်ကလေးကမိုင်းလီဘုံကြီးကျောင်းမှာလာရောက်တပ်ဆွဲထားတာဖြစ်ပြီးဘုံကြီးကျောင်းကစံစီစာရိတ်ခါတွေနဲ့ရွာသားတွေရဲ့ကျက်ဝက်တွေကိုဖမ်းယူတပ်ဆားနေတယ်လို့ရွာသားတွေကပြောပါတယ်မိုင်းလီရွာဟာရက်ဆောက်မြို့နယ်မိုင်း20လောက်အကွာမှာရှိပါတယ်မိုင်းလီကနေရက်ဆောက်ကိုတွာလာဖို့နဲ့အဖြစ်အတင်းလုပ်ဖို့အတွက်ရွာသားတွေရဲ့ကားရီဆက်တွေကိုချောဆွဲတည်ယူသုံးနေတယ်လို့ဆိုပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်တောင်ပိုင်းမင်းတပ်မျိုးကစစ်ကောင်စီရဲ့နောက်ဆုံးလက်ကျန်ခြေလင်တပ်ရင်းနှစ်ခွန်လေးကိုအပီးတိုက်ခိုက်သိမ်းပိုက်ပြီးတဲ့နောက်မင်းတပ်မျိုးနဲ့အပြင်ချင်းပြည်တောင်ပိုင်းဒေသတစ်ခုလုံးဟာစစ်ကောင်စီကင်းစင်သွားပြီလို့ချင်းညီနောင်အဖွဲ့ကပြောပါတယ်ဒီအကြောင်းကိုတော့ကိုရော့ဘတ်ကစူးစီးထားပါတယ်
ချင်းငင်အောင်စစ်စင်ရေးအဖြစ်မင်းတပ်မြုပ်သိမ်းစစ်စင်ရေးကိုနိုဝင်ဘာလ9ရက်နေ့ကစတင်ခဲ့ကြပြီးဒီဇင်ဘာလ22ရက်နေ့မှာမင်းတပ်မြုပ်ကစစ်ကောင်စီရဲ့နောက်ဆုံးလက်ချံခလာရ24တပ်ရင်းကိုအပီးတိုက်ခိုက်သိမ်းခဲ့ကြတာလို့ဒီဇင်ဘာလ22ရက်နေ့မှာချင်းငင်အောင်အဖွဲ့ကထုတ်ပြန်ကြေညာပါတယ်မင်းတပ်မြုပ်ကိုပေးဆက်မှုများစွာနဲ့ပြန်သိမ်းခဲ့ရတာလို့ချင်းငင်အောင်အဖွဲ့ပြောရေးဆိုခွင့်ရှိသူဦးရောမန်ကပြောပါတယ
်လာပေါင်းများစွာအချိန်ယူတဲ့ချင်းကတ်တဲ့စိတ်ရှိရှိနဲ့ပေါ့နော်ကျွန်တော်တို့လုပ်ခဲ့တယ်ပေးဆက်မှုရင်းနှီးမှုတွေအများကြီးရှိတယ်နောက်ဆုံးကြတော့လေဒီပတ်ဝန်းကျင်ရေးပေါ်ဒီမဟာမိတ်ရေးပေါ်ဒီအကုန်လုံးရဲ့အသက်ခန္ဓာကိုယ်အင်္ဂါအစိတ်ပိုင်းညီနာကြီးစတိခံမိမှာပဲကျွန်တော်တို့ဒီတို့ရဲ့အမိန့်နာအခမှုတည်ခိုက်ကြီးတတိပတိပြပြဆုံဆုံနဲ့ဘယ်လိုမျိုးလေချောင်းပုံကျဲမှုကြားတဲ့ကပဲမရမကဆွတ်တိုးပြီးမှလုံးဝနောက်မဆုံးတန်းရှေ့တွန်းနိုင်ခဲ့တဲ့တို့ပေါ့နော်ကျွန်တော်တို့နောက်ဆုံးမှာတော့ကျွန်တော်တို့ရဲ့တော်လန်ရေးစိတ်ပြင်းပြမှုကိုမျိုးကိုပြန်ကိုမျိုးကိုပြန်ဟိုအုတ်ချုပ်လို့မှုပြန်ကိုမျိုးကိုပြန်ပန်းလေရယူလို့မှုစိတ်တက်တည်နေပေါ့နော်နောက်ဆုံးတော့ကျွန်တော်တို့မင်းတက်ကိုမရမကပြန်သိနိုင်ခဲ့တယ
်မင်းတက်မျိုးသိစစ်စင်ရေးမှာအရခတတော် AA ရဲ့စစ်လက်နဲ့ခဲရန်စစ်ကိုတွေအပြင်စစ်ရေးဆိုင်ရာအကြံဉာဏ်တွေနဲ့လိုအပ်တဲ့အကူအညီတွေပံ့ပိုးခဲ့မှုတွေနဲ့မဟာမိတ်တပ်ဖွဲ့တွေဖြစ်ကြတဲ့ Your Defense Force YDF Your Army YA နဲ့ဤသူကကွေတပ်မတော်မုံရွာခိုင်ရင်တပ်ရင်း3တို့ကဟန်ချက်ငင်ကြီးဆင်နွှဲခဲ့ကြတာလို့ဆိုပါတယ်မင်းတက်မျိုးကိုသိမ်းပြီးနောက်မင်းတက်နဲ့ကလက်ရှိနေတဲ့ကမ်ပလက်မျိုးကိုထိုးစစ်ဆင်ဖို့ပြင်ဆင်နေတဲ့အချိန်မှာပဲစစ်ကောင်စီတပ်ဖွဲ့တွေဟာအကုန်ထွက်ပြေးသွားတာကြောင့်တနက်တစ်ချက်မှမဖောက်လိုက်ရပဲကမ်ပလက်မျိုးကိုလည်းဒီဇင်ဘာလ22ရက်နေ့ကသိမ်းပိုက်နိုင်ခဲ့ကြပါတယ်ချင်းပြည်တောင်ပိုင်းဒေသတွေဖြစ်တဲ့မင်းတက်ကမ်ပလက်မတူပီနဲ့ပလဲဝမြို့နယ်တွေမှာစစ်ကောင်စီကင်းစင်သွားပြီလို့စီရဲမင်းတက်စစ်ဦးစီးချုပ်ကူထန်းချွန်ဖီကပြောပါတယ်
ဒီချင်းပြည်နယ်တောင်ပိုင်းမှာတော့လောလောဆယ်ဆကဆမရှိတော့ပါဘူးဒီပလဲဝါမှာဆိုရင်လည်းရွယ်လီကဆကဆလက်ထဲကနေတိုက်ခိုက်သိမ်းပိုက်ထားတာဖြစ်ပါတယ်ကွန်ပလက်မှာဆိုရင်လည်းကျွန်တော်တို့ဒီမင်တဆစ်စင်ကြီးပြီးတာနဲ့ချက်ချင်းစားဖို့ကျွန်တော်တို့အစီအမံဒီအကုန်လုံးဆောင်ရွက်တယ်မင်တဆစ်စင်ကြီးပြီးတာနဲ့တို့ကလည်းဆုတ်သွားတယ်ပေါ့လေဟိုဒီထက်ကြီးမားတဲ့မတူပီဆစ်စင်ကြီးတွေကျွန်တော်တို့အောင်မြင်ခဲ့တယ်ကွန်ပလက်မှာဟိုချထားတဲ့တပ်အင်အားထက်အဆော့မတန်ကြီးမားလွမ်းတဲ့ဒီမင်တမြို့လိုဟာမျိုးဟိုဆကဆကိုလည်းကျွန်တော်တို့ကင်းစင်အောင်လုပ်ပြီးဆိုမှတော့ဒီမပြေးပဲရှိမလားပေါ့လေလောလောဆယ်ပါတော့စကားစားထိမ့်ချုပ်ထားတဲ့မြို့တစ်မြို့မှမရှိတော့ပါဘူး
မင်းတပ်မျိုးသိစစ်စင်ရေးတဲ့စစ်တပ်က2021ခုနှစ်အာဏာသိမ်းပြီးနောက်မတရားဖမ်းဆီးအကျဉ်းချထားတဲ့နိုင်ငံရေးအကျဉ်းသား73ယောက်ကိုလည်းကယ်ထုတ်နိုင်ခဲ့ကြပါတယ်မင်းတပ်မျိုးနဲ့တပြိုင်နက်တည်းစစ်စင်ရေးဖော်ဆောင်ခဲ့တဲ့ချင်းပြည်မြောက်ပိုင်းဖလန်းမျိုးမှလည်းခလာရ268တပ်ကုန်းတစ်ခုပဲကျန်တော့ပြီးအပိသက်သိမ်းပိုက်နိုင်ဖို့ဆက်လက်ထူးစစ်ဆင်နေကြပါတယ်ခင်ဗျာ
မွန်တော်လိုင်းရေးတပ်ဖွဲ့၄ဖွဲ့ကတခုတည်းသောမွန်တက်တော်ပေါ်ထွန်းလာရေးအတွက်အကောင့်ထဲပေါ်သွားဖို့သဘောတူညီမှုရရှိခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်အသေးစိတ်ကိုတော့ရမရစုစည်းထားပါတယ်ဆက်အာနာတိုင်းပြည်နောက်ပိုင်းမှာအသစ်ပေါ်လာတဲ့မွန်ပြည်လူမျိုးရေးတပ်မတော် MRA မွန်မျိုးသားလူမျိုးရေးတပ်မတော်ဆက်အာနာရှင်တိုက်ဖြတ်ရေး MNRA AD မွန်ပြည်ကာကွယ်ရေးတပ် MSDM နဲ့မွန်ပြည်တော်လှန်ရေးတပ် MSRF စတဲ့မွန်တော်လှန်ရေးတပ်ဖွဲ့၄ဖွဲ့တွေကတခုတည်းသောမွန်တပ်တော်ပေါ်ထွန်းလာရေးကောင်ထယ်ဖော်ထားဖို့ဒီဇင်ဘာလ18ရက်နေ့မှာသဘောတူညီမှုရရှိခဲ့တာပါစစ်ရေးရပူပေါင်းလိုက်တာဖြစ်တယ်လို့နိုင်ငံရေးရဆက်ပြီးပူပေါင်းနိုင်ဖို့ကိုသူတို့ဆက်ပြီးစူးစမ်းရအောင်မယ်လို့လဲချင်းမိုင်ရေးဆိုင်တိုင်းရနာလူမျိုးများရေးရစင်တာအင်းနဲ့အမှုဆောင်ဒါရိုက်တာဒေါက်တာပညာမောင်ကပြောပါတယ
်တကစီပူပေါင်းတဲ့တပေါ်လောက်ပဲရှိတာပေါ့နော်ဒါနိုင်ငံရေးအနေနဲ့ပူပေါင်းဖို့ကကျွန်တော်ထင်လို့လို့ဆယ်ကတော့မဖြစ်သေးဘူးစီရီရအရင်ပူပေါင်းပြီးတော့မှဒီနိုင်ငံရေးကိုပူပေါင်းဖို့သူတို့ကြိုးစားလိုက်မယ်ကျွန်တော်ထင်တယ်ဒါပေမဲ့ဘယ်လောက်အလားအလာရှိနိုင်မလဲဆိုတော့ကျွန်တော်တို့မသိသေးဘူးပေါ့နော
်နိုင်ငံရေးရပူပေါင်းနိုင်ဖို့ကိုဆွေးနွေးဖြေရှာနေကြတယ်လို့လည်းမွန်ပြည်ကာကွယ်ရေးတပ် MSDF နိုင်ငံရေးစစ်ရေးဦးဆောင်ကော်မတီဥက္ကဋ္ဌဒေါက်တာတီတင်းမွန်ချန်းကပြောပါတယ
်ဟိုစီရီရပူပေါင်းဆောင်ရွက်မှုလုပ်ငန်းတွေဟိုချက်မှတ်နေစဉ်ကိုနိုင်ငံရေးရတီတက်တွေကိုဥဆောင်နေတဲ့နိုင်ငံရေးဥဆောင်အဖွဲ့တွေဖြစ်ကြတဲ့မွန်ပြည်သက်ပါတီ AD တို့မွန်ပြည်ဖက်ဒရယ်ကောင်ဆယ် MLFC ဟိုအဆက်ရှိတဲ့ဟိုနိုင်ငံရေးဥဆောင်အဖွဲ့တွေအကြမ်းမှာလဲနိုင်ငံရေးပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေဟိုဆွေးနွေးအဖြေချာနေကြပါတယ်
မွန်တပ်တော်ကတော့နာဂမွန်ပြည်ရဲ့မွန်ဆိုးရတစ်ခုခုလက်အောက်မှာကာကွယ်ရေးနဲ့စစ်ရေးတာဝန်တွေကိုထမ်းဆောင်သွားဖို့ရည်ရွယ်ထားတယ်လို့လည်းသူကဆက်ပြောပါတယ်။မွန်တပ်တော်တစ်ခုဒီပေါ်တွင်းလာရေးကမွန်ပြည်သူတွေရဲ့တောင်းဆိုမှုကြောင့်ဖြစ်တယ်လို့ဆိုပါတယ်။ มอนตัดดอกตะคู่ดิဖြစ်ဖွဲ့စည်းသွားမယ်မွန်လက်နဲ့ကင်တော်လာရေးဖွဲ့လီဖွဲ့ကမွန်ပြည်တွင်းမှာစစ်ကောင်စီတပ်နဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်အခုဆက်ပြီးတော့သတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
ကရင်နေပြည်မှာစစ်ကောင်စီတပ်ရဲ့လေကြောင်းရန်ကြောင်ဒီဇင်ဘာလ25ရက်နေ့မှာကြာရောက်တဲ့ခရစ်မတ်နေ့ကိုတောတောင်ထဲကကြောက်ကူရီမှာကျင်းပခဲ့ကြပါတယ်။ကချင်ပြည်ဗမော်မြို့အပြင်ဘက်ကစစ်ကောင်စီရဲ့ကာကင်းစခန်းတချို့နဲ့ဗမော်နီးပညာတက်ကရုံနာကကာကင်းစခန်းတွေကို ဖြစ်ကြတာကိုတောင်းပါမယ်။ဖြစ်ကိုခုလိုနာတော့တာဆင်ခဲ့ကြရတော့လေကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာကျွန်တော်စီသူပါသောတာရှင်များတကွာမြမပြည်သူပြည်သားအားလုံးတော့ကောင်းပါကင်ဝေးကြပြီးတော့ကျမ်းမှာရှင်လန်းနိုင်ကြပါစေခင်ဗျာ။ဆင်ကြရအောင်ပါရှင်ကျမအမိပါ။